Welcome to the Voice of America in Burmese.
မင်္ဂလာနက်ခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေထုတ်လွှင့်ပေးတဲ့2015ခုနှစ်ဒီဇင်ဘာလ6ရက်တနင်္ဂနွေနေ့နက်ခင်း VOE စီစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါရဲ့ရှင်။ကျမခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ပါမယ်ရှင
်ကျမနန္ဒချမ်းပါရှင်သတင်းတွေကိုကိုရဲကောင်နဲ့တူညညာပေးမှာဖြစ်ပါတယ်ကယ်လီဖိုးနီးယားပြည်နယ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့အမေရိကန်တွေကိုအကြမ်းဖက်ချင်းချောက်လို့မရနိုင်ဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်တခါပြင်သစ်နိုင်ငံပဲရစ်မြို့ကတိုက်ခိုက်မှုတွေကိုကျူးလွန်ခဲ့တဲ့အကြမ်းဖက်ကွန်ရက်အဖွဲ့ဟာဗြိတိန်နိုင်ငံကလူတချို့နဲ့ဆက်နွယ်မှုရှိလိမ့်မယ်လို့တန်တရားရှိတဲ့အကြောင်းအနောက်နိုင်ငံအစိုးရအရာရှိ2ဦးကပြောဆိုခဲ့ပါတယ်။ဒီအကြောင်းတွေအပါအဝင်ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုအခုမနက်ပြောပြသွားမှာပါရှင်
။အခုမနက်ခင်းမှာတော့ဒီအနိုင်ရပါတီခေါင်းဆောင်ဒေါက်ဆန်းစုကြည်နဲ့စစ်အစိုးရခေါင်းဆောင်ဟောင်းဗိုလ်ချုပ်မှုကြီးဟောင်းတန်းရွှေတို့တွေ့ဆုံမှုဟာတိုင်းပြည်အတွက်ဘလို့အလားအလာဖြစ်လာနိုင်ပါသလဲ။
And the fact that he saw her and as the reports say that the things went well.This is a very good sign for cooperation between the military.
ကောင်းတဲ့အလားအလာတွေဖြစ်လာနိုင်ပါတယ်ဆိုတော့ဒီမြန်မာအရေးလေလာတုံ့တက်သူအမေရိကန်ပါမောက်ခရဲ့တုံ့တက်ချက်ကိုလည်းနှာစင်ရဖို့ရှိပါတယ်။အဲဒီနောက်ရေအားလျက်စစ်စီမံကိန်းတွေအကြောင်းသိကြရမယ်မြန်မာအရေးတုံ့တက်ချက်နဲ့မနေ့ကအင်္ဂလိပ်သင်ခန်းစာတွေကိုလည်းလေလာနိုင်မှာပါ။အဲဒီနောက်ပိုင်းမှာတော့စနေနေ့ညထုတ်လွှင့်ပေးခဲ့တဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုလည်းပြန်လည်နှာစင်ကြရမှာဖြစ်ပါတယ်။ဒီလိုစိတ်ဝင်စားစရာအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုမနက်တာချန်နဲ့ကိုရဲကောင်တို့ကကြီးညာပေးပါမယ်ရှင်။
ဗုဒ္ဓဟူးနေ့ကကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမြို့မှာလူ14ဦးကိုအစွန်းရောက်ဖြစ်နိုင်တဲ့ဇနီးမောင်နဲ့ရဲ့ပြတ်တက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းမှာအမေရိကန်သမ္မတဘရက်အိုဘားမားကနေအမေရိကန်တွေကိုအကြမ်းဖက်ချင်းချောက်လို့မရနိုင်ဘူးလို့ပြောဆိုလိုက်ပါတယ်။ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကတော့အစုလိုက်အပြုံလိုက်ပြစ်ခတ်ခဲ့မှုကိုအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတစ်ခုဖြစ်တရားဝင်သတ်မှတ်စုံစမ်းစစ်ဆေးနေပါတယ်။သမ္မတတယောက်အနေနဲ့အမေရိကန်ပြည်သူတွေရဲ့ဘေးကင်းလုံခြုံရေးဟာဦးစားပေးကိစ္စဖြစ်တယ်လို့တိုင်းပြည်ကိုအစွမ်းရှိသမျှကာကွယ်သွားနိုင်ဖို့အမေရိကန်တွေကြားစည်းလုံးညီညွတ်မှုရရှိဖို့လိုအပ်တယ်လို့လည်းသမ္မတအိုဘားမားကစနေနေ့အပတ်စဉ်မိန့်ခွန်းမှာပြောကြားခဲ့ပါတယ်။အမေရိကန်တွေအဖြစ်နဲ့ပွင့်လင်းလွတ်လပ်တဲ့လူအတိုင်းဝိုင်းတစ်ခုဖြစ်အမေရိကန်ရဲ့စန်တမိုးတွေကိုဆက်လက်ဆုပ်ကိုင်ထားမှာဖြစ်ပြီးတောင်တင်းခိုင်မာမှုရှိတဲ့အမေရိကန်ပြည်ထောင်စုအနေနဲ့ကြံ့ကြံ့ခံနိုင်စွမ်းလည်းရှိတယ်လို့အကြမ်းဖက်ချင်းချောက်လို့မရနိုင်ဘူးလို့လည်းသမ္မတကပြောဆိုခဲ့ပါတယ် FBI ဘူရိုအကြီးအကဲ James Comey အပါအဝင်သမ္မတရဲ့ထိတ်တန့်ရဲအရာရှိတွေကစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီးသမ္မတကိုထပ်မံအစီရင်ခံခဲ့ကြပါတယ်တိုက်ခိုက်သူတွေကစနစ်တကျစုစည်းထားတဲ့အဖွဲ့တစ်ခုဒါမှမဟုတ်အကြမ်းဖက်ကွန်ရက်တစ်ခုခုကဖြစ်နိုင်တဲ့အချက်လက်တွေမတွေ့ရသေးဘူးလို့လေအင်ဗျူတော်ကပြောဆိုခဲ့ပါတယ်လူပေါင်း130တိစုံပြီးတော့350ကျော်ဒဏ်ရာရရှိခဲ့တဲ့ပြီးခဲ့တဲ့လပဲရစ်မြို့ချမ်းဖက်တိုက်ခိုက်ခံရမှုတွေကနေပြန်နလန်ထူဖို့ကြိုးပမ်းနေတဲ့ပြင်သစ်နိုင်ငံရဲ့သမ္မတဖရန်ဆွာအော်လန်နဲ့သမ္မတအိုဘားမားတို့စနေနေ့ကဖုန်းနဲ့ပြောဆိုခဲ့ကြပါတယ်ပြင်သစ်သမ္မတအော်လန်ကကယ်လီဖိုးနီးယားပြစ်ခတ်မှုအတွင်းတိစုံသွားသူတွေအတွက်ဝမ်းနဲ့ကြေကွဲရပါကြောင်းပြောကြားခဲ့တယ်လို့သမ္မတအိုဘားမားကလည်းစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီးတော့ပြောဆိုခဲ့ပါတယ်
တောက်ကြနေကဗြိတိရှားတိုက်လေရင်နဲ့ဟာဆီးရီးယားနိုင်ငံမှာ IS အဖွဲ့ရဲ့ပစ်မှတ်တွေကိုဘုံကျဲတိုက်ခိုက်ခဲ့ရမှာရေနံနှွေးအမြောက်များထိမှန်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါရတယ်။အဲ့ဒီတိုက်ခိုက်မှုတွေမှာ Typhoon Fighter ဘုံကျဲလေယာဉ်2စီးပထမဆုံးချိန်ပါဝင်ခဲ့ပြီးဆီးရီးယား၈ဘိုင်းကရေနံနှွေးတွေကိုဘုံကျဲခဲ့တယ်လို့ဗြိတိရှားကာကွယ်ရေးဝန်ကြီး Michael Fallon ကပြောတဲ့အကြောင်းစနေနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာပါရှိပါရတယ်။IS အဖွဲ့ရဲ့ပြစ်မှတ်တွေကိုဘုံကျဲလေယာဉ်တွေကတိုက်ခိုက်နေတဲ့ဗီဒီယိုဖိုင်ကိုဗြိတိရှားကာကွယ်ရေးဝန်ကြီးဌာနကလည်းထုတ်ပြန်ခဲ့ပါတယ်။ဂျာဇာဘရီနေကလန်ဒန်မြို့မှာဥပဒေပြုအမတ်တွေဟာ IS အဖွဲ့ကိုတိုးချဲ့တိုက်ခိုက်ဖို့398မဲနဲ့မဲခွဲဆုံးဖြတ်တီးပြုခဲ့ပြီးတဲ့နောက်နိုင်ပိုင်းအတွင်းမှာပဲဗြိတိရှားတောင်ဝင်လေတပ်ကတော်နီဒိုဖိုင်တာဂျက်လေယာဉ်တွေဟာဆီးရီးယားမှာဘုံကျဲတိုက်ခိုက်မှုတွေစတင်ခဲ့တာဖြစ်ပါတယ်။ IS အဖွဲ့ဟာရေနံကရတဲ့ဝင်ငွေနဲ့အနောက်နိုင်ငံတွေကိုတိုက်ခိုက်နေတာဖြစ်တဲ့အတွက်အခုလိုရေနံတွင်းတွေကိုဘုံကျဲတိုက်ခိုက်နေတာဟာပုံမကျေပြတ်နဲ့မဟာဗျူဟာရဲ့တစိတ်တစ်ပိုင်းဖြစ်တယ်လို့ဗြိတိရှားဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကပါလီမန်မှာပြောကြားခဲ့ပါတယ်
။ပြင်သစ်နိုင်ငံပဲရစ်မြို့တော်မှာနိုဝင်ဘာလ23ရက်နေ့ကတိုက်ခိုက်မှုတွေကိုကျူးလွန်ခဲ့တဲ့အကြမ်းဖက်ကွန်ရက်အဖွဲ့ဟာဗြိတိန်နိုင်ငံကလူတချို့နဲ့ဆက်နွယ်မှုရှိလိမ့်မယ်လို့တန်တရားရှိတဲ့အကြောင်းအနောက်နိုင်ငံအစိုးရအရာရှိ2ဦးကသတင်းမီဒီယာတွေကိုပြောဆိုခဲ့ပါတယ်။အစုလိုက်ပြုံလိုက်တက်ဖြတ်မှုမှာအဓိကကြိုးကင်သူလို့ဆွဆွဲခံထားရတဲ့ IS အဖွဲ့ကစစ်သွေးကြွအဗ်ဒဲဟာမေအဘာဦးနဲ့ဗြိတိန်နိုင်ငံဘာမင်ဟမ်တဝိုက်ကလူတော်တော်များများဟာအဆက်အသွယ်ရှိမယ်လို့ယူဆရတဲ့အကြောင်း အရာရှိတွေရဲ့ပြောဆိုချက်ကိုကိုးကားပြီးတော့တောက်ကြံတွေကထုတ်ပြန်တဲ့ The Wall Street Journal မှာဖော်ပြထားပါတယ်တိုက်ခိုက်မှုတွေနဲ့ဆက်နွယ်သူတွေကအနည်းဆုံးတယောက်ဟာပြစ်ခတ်မှုတွေမလုပ်ခင်မှာဗြိတိန်ကိုတွားရောက်ခဲ့တယ်လို့ယုံကြည်ရကြောင်းလဲ Wall Street Journal မှာဖော်ပြထားပါတယ်ဗြိတိန်နိုင်ငံကတံပြန်ကြမ်းဖက်မှုကိစ္စတွေကိုကင်တွယ်ရတဲ့လန်ဒန်ရဲတပ်ဖွဲ့ကတော့ဒီသတင်းနဲ့ပတ်သက်ပြီးတော့တစုံတရာမှတ်ချက်မပေးခဲ့ပါဘူး။မော်ရီကိုနယ်ဘွားဘယ်ဂျီယံနိုင်ငံသားအဘဦးဟာဒီနှစ်စမိုင်းမှာလန်ဒန်နဲ့မြောက်ပိုင်းကီလိုမီတာ190လောက်ကဘာမင်ဟမ်အထိကိုတွားရောက်လက်ပတ်ခဲ့တယ်လို့ယူဆရပြီးတော့မြို့နှစ်မြို့စလုံးမှာလူတချို့နဲ့တွေ့ဆုံခဲ့ပြီးဗြိတိန်မှာကြမ်းဖက်လုပ်ရက်တွေဆောင်ရွက်ဖို့ကူညီတာဒါမှမဟုတ်စီစဉ်တာမျိုးတွေရှိခဲ့တယ်လို့ယုံကြည်ရတဲ့အကြောင်းကိုလည်း The Guardian သတင်းစာမှာဖော်ပြထားပါတယ်။အဘဦးကတော့လူ130အထိတည်ဆုံခဲ့ရတဲ့ Paris မြို့ဟာဂီတဖျော်ဖြေပွဲစားတောက်ဆိုင်တစ်ဆိုင်နဲ့အမျိုးသားအကစားကွင်းတို့မှာတိုက်ခိုက်မှုတွေပြီးရပိုင်းကြပြင်သစ်ရဲတပ်ဖွဲ့ရဲ့စီးနှင်းတိုက်ခိုက်မှုတွင်တည်ဆုံခဲ့ပါတယ်
။အီရတ်နိုင်ငံထဲမှာတူရကီတပ်တွေဝင်ရောက်တပ်ဆွဲထားတာဟာအချုပ်ချာအာဏာကိုပြင်းပြင်းထန်ထန်ချိုးဖောက်ရာရောက်ပြီးမော်ဆူးမြို့နာရောက်နေတဲ့တူရကီတပ်တွေကိုအ мян ဆုံးရုပ်သိမ်းပေးဖို့အီရတ်နိုင်ငံကစနေနေ့မှာတောင်းဆိုလိုက်ပါတယ်။အီရတ်အစိုးရရဲ့ခွင့်ပြုချက်မရဘဲတူရကီတပ်ရင်းတစ်ခုနဲ့အတူတင့်ကားတွေလက်နက်ကြီးတွေနဲ့အီရတ်ပိုင်နယ်ထဲကိုဝင်ရောက်လာခဲ့တယ်လို့အီရတ်ဝန်ကြီးချုပ်ရောင်းထုတ်ပြန်ချက်ထဲမှာအတည်ပြုဖော်ပြထားပါတယ်။တူရကီတာဝန်ရှိသူတွေကတော့ပုံမှန်စစ်ရေးလေ့ကျင့်မှုလုပ်ဖို့အတွက်မော်ဆူးဘာရှီကွာမြို့ဒေသမှာတူရကီတပ်တွေရောက်နေတာလို့ပြောဆိုထားပါတယ်။တူရကီတပ်တွေဟာ IS သွေးကြွတွေထိန်းချုပ်ထားတဲ့မော်ဆူးမြို့ကနေကီလိုမီတာ30လောက်ကွာကနေနေဆက်ဖြတ်ကျော်ပြီးအီရတ်နိုင်ငံထဲကိုဝင်ရောက်ခဲ့တာပါ။တူရကီမီဒီယာတွေမှာတော့ဒီဒေသမှာ IS သွေးကြွတွေကိုချိန်မုံမှုစစ်ရေးလေ့ကျင့်မှုတွေလုပ်နေတဲ့တပ်တွေနဲ့ပုံမှန်အစားထိုးလဲလှယ်တာဖြစ်တယ်လို့လည်းဖော်ပြခဲ့ပါတယ်။တောက်ကြနေနောက်ပိုင်းမှာပဲအမေရိကန်တာဝန်ရှိသူတွေကလည်းတူရကီတပ်ရင်းတင်းဟာနေဆက်ဖြတ်ကျော်ပြီးအီရတ်နိုင်ငံနဲ့ပြောင်းရွှေ့ခဲ့တဲ့အကြောင်းအတည်ပြုပြောဆိုခဲ့ပါတယ်။တပ်ပြောင်းရွှေ့ဟာစစ်ရေးလေ့ကျင့်မှုဖြစ်တဲ့အကြောင်းပြောတဲ့အတိုင်းမှန်ကန်ပုံရတယ်လို့အမည်ဖော်လိုသူအမေရိကန်တာဝန်ရှိသူတို့က VOA ကိုပြောဆိုခဲ့ပါတယ
်။ VOA ဗီကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1905ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေတနင်္ဂနွေနေ့မနက်ခင်းသတင်းတွေကိုဆက်ပြီးတော့ကြေညာနေပါတယ်ရှင်။စနေနေ့ကအာဖရိကတိုက်ချက်နိုင်ငံဈေးတစ်ခုမှာအသေးခံဘုံးခွဲတိုက်ခိုက်သူ3ဦးရဲ့ဘုံးခွဲတိုက်ခိုက်မှုကြောင့်လူအနည်းဆုံး28ဦးသေဆုံးသွားတယ်လို့ချက်နိုင်ငံတာဝန်ရှိသူတွေကပြောပါရယ်။ဒီတိုက်ခိုက်မှုဟာချက်ရေအိုင်ကြီးရဲ့အနောက်ဘက်ကမ်းရိုးတန်းနာကကျွန်းတကျွန်းပေါ်မှာတပတ်တစ်ချိန်စုဝေးရောင်းချတဲ့ဈေးတန်းမှာဖြစ်ပွားခဲ့တာဖြစ်ပါတယ်။ချက်ရေအိုင်ကြီးဟာနိုင်ဂျီးရီးယား၊ကင်မရွန်းနဲ့နိုင်ဂျာနိုင်ငံနယ်နိမိတ်တွေနဲ့ဆက်ဆံနေပါတယ်။တိုက်ခိုက်သူတွေဘယ်သူဘယ်ဝါဆိုတာမသိရသေးပေမဲ့ဘိုကိုဟာရမ်စစ်သွေးကြွအဖွဲ့ဟာအဲ့ဒီဒေသတဝိုက်မှာဘုံးခွဲတိုက်ခိုက်မှုတွေကျူးလွန်နေတာကိုအာဏာပိုင်တွေကသိရှိထားတယ်လို့ဆိုပါတယ်။အော်တိုဘာလလယ်ကဖြစ်ပွားခဲ့တဲ့အသေးခံဘုံးခွဲတိုက်ခိုက်မှုမှာလူပေါင်း58ဦးအထိသေဆုံးခဲ့ပြီးတော့အဲ့ဒီချက်ရေအိုင်အနီးမှာဒုက္ခသည်တွေအများစုနေထိုင်တာဖြစ်တဲ့အတွက်ကုလသမဂ္ဂဒုက္ခသည်အေဂျင်စီကဒီဖြစ်ရပ်နဲ့ပတ်သက်ပြီးတော့ရှုံချပြောဆိုခဲ့ပါတယ်။ချက်အာဏာပိုင်တွေဟာဘိုကိုဟာရမ်အဖွဲ့ကိုထိုးစစ်ဆင်တိုက်ခိုက်မှုတွေစတင်လိုက်ပြီးတဲ့နောက်အဲ့ဒီချက်ရေအိုင်ကြီးရဲ့ကျွန်းတွေနဲ့အနီးတစ်ဝိုက်မှာနေထိုင်တဲ့ရွှေပြောင်းနေထိုင်သူခန့်မှန်းခြေ6000လောက်ကိုသတိနဲ့နေထိုင်ကြဖို့တက်လှန်ထားခဲ့ပါတယ်။အခုတိုက်ခိုက်မှုတွေကိုစစ်သွေးကြွတွေရဲ့လက်စားချေတိုက်ခိုက်မှုအဖြစ်ရှုမြင်ကြပါတယ်။
စနေနေ့ကထိုင်းနိုင်ငံမှာအမျိုးသားနေ့အထိမ်းအမှတ်နဲ့ဘုရင်ကြီးဘူမိဘောအဘူအဒူယာဒတ်ရဲ့မွေးနေ့အဖြစ်ပျော်ပွဲရှင်ပွဲတွေကျင်းပခဲ့ကြပါတယ်။အမျိုးသားနေ့ပျော်ပွဲရှင်ပွဲတွေကိုထိုင်းဝန်ကြီးချုပ်ပရာယွတ်ချန်အိုချာကဦးဆောင်ပြီးစန္ဒန်လွန်ပန်းချံထဲမှာလူထောင်ပေါင်းများစွာနဲ့ကျင်းပခဲ့တာဖြစ်ပါတယ်။တရားဝင်ကျင်းပတဲ့ပျော်ပွဲရှင်ပွဲတွေပြီးဆုံးတဲ့အချိန်ညနေခင်းမှာတော့ဖျောင်းနိုင်ထွန်းညိတာနဲ့မီရှူမီဝမ်ပစ်ဖောက်ပါတာတွေပြုလုပ်ပြီးဆင်နွှဲခဲ့ကြပါတယ်။ထိုင်းနိုင်ငံတမန်လုံးမှာလည်းတန်ကားတော်တွေကိုဆွန့်ကတ်တာနဲ့အာဏာပိုင်တွေဒေသခံပြည်သူတွေကဒေသအဆင့်ပျော်ပွဲရှင်ပွဲအခမ်းအနားတွေကျင်းပတာတွေပြုလုပ်ခဲ့ကြပါတယ်။ဒီနှစ်ထဲမှာတော့ဘုရင်ကြီးရဲ့နှစ်စဉ်ပြုလုပ်နေကြနိုင်ငံတော်ဝန်ကိုမင်ကွန်းပြောကြားတဲ့အစီအစဉ်မပါဝင်နိုင်ခဲ့ပါဘူး။ဘုရင်ကြီးဟာဒီနှစ်တက်တော် 88 နှစ်ပြည့်မြောက်ပြီးနန်းသက်66နှစ်နဲ့ကဘာမန်နန်းသက်အရှိဆုံးဘုရင်မင်းမြတ်အဖြစ်ရှိနေတဲ့အချိန်မှာယုံရင်းလာတဲ့ကျမ်းမာရေးအခြေအနေကြောင့်ဆိုရင်ပူပန်မှုတွေတိုးပွားလာခဲ့ပါတယ်။ထိုင်းပြည်စနစ်နဲ့ပတ်သက်လို့ဆွနှွေးညှင်းခုံမှုတွေကိုလည်းထိုင်းဆိုရအဆက်ဆက်ကတင်းတင်းကြပ်ကြပ်ဖိနှိပ်ထားခဲ့ပြီးရွေးကောက်ခံအစိုးရတွေကရောမနစ်ကတက်လာတဲ့အာဏာသိမ်းအစိုးရကပါတင်းကျပ်တဲ့ဥပဒေတွေနဲ့ဘရင်စနစ်ကိုဝေဖန်သူတွေအလုံးကိုတရားမဝင်ဖြစ်သတ်မှတ်ပြီးရှေ့လျတဲ့ထောင်ဒဏ်တွေချမှတ်နေတာဖြစ်ပါတယ်ခင်ဗျာ။
ကမ္ဘာရာသီဥတုပြောင်းလဲမှုတားဆီးနိုင်ရေးသဘောတူညီချက်မူကြမ်းကိုပြင်သစ်နိုင်ငံပဲရစ်မြို့တော်ကရာသီဥတုညီလာခံမှာတက်ရောက်နေကြတဲ့တာဝန်ရှိသူတွေအတည်ပြုလိုက်ပါတယ်။ လင်းနေကြဆွနှွင်ညှိနှိုင်းမှုတွေကရရှိလာတဲ့သဘောတူညီချက်မူကြမှာတော့ရာသီဥတုဖောက်ပြန်မှုဖြစ်စေတဲ့ဖန်လုံအိမ်တန်းငွေတွေလျှော့ချနိုင်ရေးကမ္ဘာပေါ်ကနိုင်ငံတွေကိုနီလန့်တွေပေးနိုင်ဖို့ရည်ရွယ်ထားတာဖြစ်ပါတယ်။လမ်းညွန်ချက်အသစ်တွေအတွက်ကုန်ကြစရိတ်တွေကိုဘယ်သူကပေးမှာလဲဆိုတာအပါအဝင်တောက်ကြနေမှာညီလာခံအဆုံးမသတ်ခင်ဖြစ်ရှင်းဖို့လိုနေသေးတဲ့ပြဿနာတွေအများအပြားရှိနေတုံးပဲလို့လည်းဝေဖန်သူတွေကထောက်ပြနေကြပါတယ်။စက်မှုဖွံ့ဖြိုးတဲ့နိုင်ငံတချို့ကရန်မုံငွေထက်ဝင်ဖို့တတ်မှတ်ချက်တွေအစိုးပြုခဲ့တဲ့အပေါ်မှာတော့ဖွံ့ဖြိုးစဲနိုင်ငံပေါင်း134နိုင်ငံကကိုယ်စားလှယ်တွေကကန့်ကွက်ခဲ့ကြပါတယ်။အဆိုပြုချက်ထဲမှာတော့ဖွံ့ဖြိုးပြီးနိုင်ငံတွေသာမကတက်နိုင်တဲ့ဖွံ့ဖြိုးဆဲနိုင်ငံတွေပါထက်ဝင်ကြဖို့ဖော်ပြထားပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေတဲကရှေ့တန်းရောက်လာနေတဲ့အတိုင်းပြည်တချို့ကစတင်ပံ့ပိုးမှုတွေရှိနေတာကိုအသိမှတ်ပြုဖို့အရေးကြီးတယ်လို့တက်နိုင်သမျှဝိုင်းဝန်းပံ့ပိုးကြဖို့တိုက်တွန်းသွားဖို့လိုကြောင်းကိုလည်းအမေရိကန်ရဲ့ရာသီဥတုဆိုင်ရာညီလာခံကိုယ်စားလှယ်တော့စတန်ကပြောဆိုခဲ့ပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်ဒီမိုကရက်တစ်အထက်လွှတ်တော်အမတ်10ဦးပါဝင်တဲ့ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဟာသဘောတူညီချက်ရရှိနိုင်အောင်ဆွေးနွေးညှိနှိုင်းမှုတွေမှာအကူအညီပေးဖို့အတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်အမေရိကန်ဒူးသမ္မတဟောင်းအယ်ဂိုရိုနဲ့တွေ့ဆုံခဲ့ပါတယ
်။အမေရိကန်အာကာသအေဂျင်စီ NASA ဟာဆယ်စုနှစ်များစွာတွင်အကောင်းဆုံးအနီးကပ်ဘုံလို့ပြောဆိုပြီးပလူတိုဂျိုရဲ့ကြီးလင်းပြတ်သားတဲ့ဓာတ်ပုံတွေတပုံမီရုံထုတ်ပြန်နေပါတယ်။ NASA ကလွှတ်တင်ထားတဲ့ Horizon အာကာသယာဉ်ဟာပြီးခဲ့တဲ့ဇူလိုင်လကပလူတိုဂျိုနားကဖြတ်သန်းသွားတဲ့အချိန်မှာဓာတ်ပုံရိုက်ယူထားတဲ့အချက်လက်တွေကို Digital နီးနဲ့ကဘာကိုပြန်ပြီးထုတ်လွှင့်နေတာကိုလက်ခံရရှိနေတာဖြစ်ပါတယ်။တောက်ကြနေကနောက်ဆုံးထုတ်ပြန်လိုက်တဲ့ဓာတ်ပုံထဲမှာဂျိုင်ဝမ်းနေတောင်တန်းနေနဲ့ရေခဲဖုံးလွှမ်းနေတဲ့မျက်နှာပြင်တွေတွေ့ရှိရတယ်လို့ NASA ရဲ့ထုတ်ပြန်ချက်ထဲမှာပါရှိပါတယ်။စာနီယာတစ်လုံးရွယ်ပဲရှိတဲ့ Horizon အာကာသယာဉ်ဟာပလူတိုဂျိုနဲ့အနီးကပ်ဆုံးကီလိုမီတာ 18,000 လောက်အကွာဝေးရောက်ချိန်15မိနစ်လောက်အချိန်အတွင်းမှာတပ်ဆင်ထားတဲ့ Telescope LORI ပုံဖန်းဆက်တဲ့ဓာတ်ပုံတွေကိုရယူနေတာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ပြည်တော်စုထဲမှာဆီးရီးယားနိုင်ငံကဒုက္ခသည်တွေအခြေချခွင့်ပြုမဲ့ပြည်တော်စုအစိုးရရဲ့အစီအစဉ်ပေါ်ကန့်ကွက်ထားတဲ့အမှုတွေကို Texas ပြည်နယ်ကရုပ်သိမ်းလိုက်ပါတယ်။နိုင်ငံအနောက်မြောက်ပိုင်းမှာရှိတဲ့ Texas ပြည်နယ်အနေနဲ့ဒီပြည်နယ်ကိုပို့မဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့အချက်လက်တွေမျှဝေရေးနဲ့ပူးပေါင်းဆောင်ရွက်ရေးအတွက်ပြည်တော်စုအစိုးရရဲ့အာမခံချက်တွေကိုကျင့်တတ်တဲ့အတွက်အမှုတွေကိုရုပ်သိမ်းလိုက်တယ်လို့ Texas ပြည်နယ်ရှင်းနေချုပ်ကပြောကြားခဲ့ပါတယ်။
2015ခုနှစ်ဒီဇင်ဘာလ6ရက်တနင်္ဂနွေနေ့မနက်ခင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုမနက်တာချမ်းနဲ့ကိုရဲကောင်တို့ကြီးညာပေးခဲ့တာပါ။ဒီကနေ့မနက်ပိုင်းနားဆင်ရမယ့်စီစဉ်တွေထဲမှာတော့အရင်ဆုံးမြန်မာအရေးလေးလာတုံသက်သူအမေရိကန်ပါမောက်ခဒေးဗစ်စတိုင်းဘတ်ရဲ့စတိုင်းဘတ်ကိုဦးကျော်စံသာဆက်သွယ်မေးမြန်းချက်ဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်မှုကြီးဟောင်းတန်းရွှေတို့ရဲ့တွေ့ဆုံမှုဟာတိုင်းပြည်အတွက်ကောင်းတဲ့အလားအလာဖြစ်တယ်လို့မြန်မာရေးလည်လာတုံသက်သူအမေရိကန်ပါမောက်ခဒေးဗစ်စတိုင်းဘတ်ကဆိုပါတယ်။ဒါပေမဲ့တိုင်းရင်းသားပြည်နယ်တွေအတွက်နိုင်ငံရေးအာဏာနဲ့စီးပွားရေးအကျိုးမြတ်ခွဲဝေရေးကိစ္စဟာတိုင်းပြည်ရဲ့ရှေ့ခီးမှာကြီးမားတဲ့စိန်ခေါ်မှုတရားဖြစ်ရှိနေသေးတယ်လို့လည်းတုံသက်ပါတယ်။မနေ့တုန်းကခေါင်းဆောင်နှစ်ဦးတွေ့ဆုံမှုအပေါ်ဂျော့ဂျ်တောင်တက်ကသူဂုံဒူးဆောင်ပါမောက်ခစတိုင်းဘတ်ကိုဦးကျော်စံသားကသူ့ရဲ့အမြင်နဲ့ပတ်သက်လို့မေးမြန်းတဲ့အခါမှာသူကအခုလိုစပြီးတော့ပြောပါတယ်။
I think it is a very good sign. We don't know, at least I don't know, but there are, of course, rumors that Senior General Thanh Shwe had a great deal of influence.
ဒါဟာတိတ်ကောင်းတဲ့အလားလာတရက်ဖြစ်ပါတယ်။ဗိုလ်ချုပ်မှုကြီးတန်းရွှေဟာအရေးကိစ္စတော်တော်များများမှာဩဇာလွှမ်းမိုးနေစေလို့ကြားရပါတယ်။အခုသူဟာဒေါင်ဆန်းစုကြည်နဲ့တွေ့တယ်၊သတင်းတွေရအဆင်ပြေတယ်လို့ဆိုပါတယ်။ဒါဟာနှစ်ဖက်ပူးပေါင်းဆောင်ရွက်ရေးအတွက်တိတ်ကောင်းတဲ့လက္ခဏာဖြစ်ပါတယ
်။ဒီတွေ့ဆုံမှုကိုဥဒန်းရွှေကသူရအကွာလူတွေကိုကဲမင်းတို့ဆက်လုပ်ကြပြီတော့ဆိုပြီးတော့သဘောတူလမ်းဖွင့်ပေးလိုက်တယ် green light ပေးလိုက်တာပဲဖြစ်တယ်လို့အတိတ်ပဲဖွင့်ဆိုနိုင်မယ်ထင်ပါလားခင်ဗျာ
I would interpret it very similar to that yeah
အဲ့ဒီအတိုင်းပဲကျွန်တော်လည်းအတိတ်ပဲဖွင့်ဆိုမှာပါဒေါန်ဆန်းစုကြည်နဲ့ NLD ဟာအရေးကြီးတဲ့ကဏ္ဍကပါရမယ်ဆိုတာကိုသူသဘောတူလိုက်တဲ့သဘောဖြစ်ပါလိမ့်မယ်ဒါပေမဲ့ဒါဟာဖွဲ့စည်းပုံအခြေခံဥပဒေကိုချက်ချင်းပြုတ်ပြင်နိုင်ပြီဆိုတဲ့သဘောတော့မဖြစ်နိုင်ပါဘူးအောက်ခြေကစအထက်ပိုင်းထိနှစ်ဖက်ပူးပေါင်းဆောင်ရွက်နိုင်ကြပြီဆိုတဲ့သဘောပါသိကောင်းပါတယ်
အဲ့ဒီဖွဲ့စည်းပုံပြုရင်ပြောင်းလိုက်ရဲ့အပြင်တခြားအဓိကကြတဲ့အတားအဆီးအခက်ခဲတွေကဘာများလဲခင်ဗျာ
One of the provisions of both the NLD platform and President Thein Sein is that there's going to be some
NLD ရဲ့မူထဲမှာပါဝင်တဲ့အချက်တစ်ခုလည်းဖြစ်သမရဦးသိန်းစိန်ကလည်းပြောထားတဲ့ Federal ပြည်ထောင်စုဖွဲ့စည်းရေးကိစ္စပါဘယ်လိုပုံစံလဲဆိုတာဘယ်သူမှအတိအကျမဖွင့်ဆိုသေးပါဘူးဒါဟာတိုင်းရင်းသားတွေနဲ့ပတ်သက်ပြီးသိအရေးကြီးပါတယ်ဖွဲ့စည်းပုံကိုပြင်ဖို့မဖြစ်နိုင်ရင်တောင်မှဒေသန္တရနဲ့ပြည်내အစိုးရတွေကိုနိုင်ငံရေးအာဏာအချို့နဲ့စီးပွားရေးအကျိုးစီးပွားခွဲယူပေးဖို့ကိစ္စကိုတော့လှုပ်ဆောင်ကြရမှာဖြစ်ပါတယ
် နောက်တစ်ခုမေးချင်တာဒီလိုတွဲဆုံမှုမျိုး1990ပြည့်ရွေးကောက်ပွဲပြီးတော့ကဘာကြောင့်မဖြစ်နိုင်ကြလဲခင်ဗျအဲ့ဒီတော့ကလည်းပဲဒေါင်ဆန်းစုကြည်ခေါင်းဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအခုလိုပဲမဲအပြတ်အသတ်အနှံ့ရှိခဲ့တာပဲမဟုတ်ဘူးလားခင်ဗျ
Well, at that time there was a dispute as to what the 1990 elections were about. Were they for a new government, as the NLD eventually thought, and a lot of other people thought, including the United States, or was it for...
အဲ့ဒီတော့က1990ပြည့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးအငြင်းပွားနေခဲ့ကြပါတယ်။ NLD မြန်မာပြည်သူတွေနဲ့အမေရိကန်ပြည်ထောင်စုအပါအဝင်အားလုံးကအဲ့ဒီရွေးကောက်ပွဲဟာအာဏာလွှဲပေးဖို့ကျင်းပတာလားဖွဲ့စည်းပုံတရက်ရေးဆွဲဖို့ကျင်းပတာလားဆိုတာအငင်းပွားနေခဲ့ပါတယ်ကျွန်တော်ထင်တာကတော့1988ဖြစ်ရက်အပြီးအစိုးရဟာကတုံကရင်ဖြစ်နေစေပါတိတ်ထိန်ချုံနိုင်ခြင်းမရှိသေးပါဘူးအခုတော့တိုင်းပြည်ဖွဲ့မျိုးဒါစတွေ့လာရပါပြီပြုပြင်ရေးတွေအသက်ဝင်လာပါပြီဆိုတော့အမျိုးသားစည်းလုံးညီညွတ်ရေးကိုပိုပြောဆိုနိုင်လာပါပြီစစ်တပ်ကလည်းသူတို့ကိုယ်တိုင်ပဲလွတ်လပ်လပ်ထိန်ချုပ်ခွင့်ရှိနေစေဖြစ်ပါတယ်ဒါကြောင့်သူတို့အဖို့ပိုလုံခြုံမှုရှိတယ်လို့ခံစားလာရတဲ့အတွက်ပြုပြင်ပြောင်းလဲရေးတွေလုပ်ဖို့လက်ခံလာတယ်လို့ထင်ပါတယ်
။နောက်သူတို့တွေအုပ်ချုပ်ရေးဟောင်းစနစ်ဟောင်းတို့ကကျွလွန်ခဲ့တဲ့ရဲစဲကြမ်းကြုတ်မှုတွေလူခွင့်ရေးချိုးဖောက်မှုတွေဒီဖြစ်ရပ်တွေအတွက်ကောဒေါအောင်ဆန်းစုကြည်ဟာခွင်းထွက်ရင်တောင်မှနစ်နာခဲ့ရတဲ့လူမှုပြည်သူကဒီကိစ္စကိုပြန်လဲဖော်ပြီးတော့ဒါအရေးကြီးဖို့တောင်းဆိုလာကြတယ်၊ကြိုးပမ်းလာကြတယ်ဆိုရင်ကောသူတို့တွေလုံခြုံမှုဆက်ပြီးရှိပါမလား။
Well, they are secure because they very carefully built into the Constitution what we call in the game of Monopoly the get out of jail free card.
လုံခြုံပါတယ်။ဖွဲ့စည်းပုံထဲမှာဓာရီကိုသတိကြီးစွာထည့်သွင်းကာကွယ်ထားပါတယ်။တာဝန်ရထမ်းဆောင်လှုပ်ဆောင်ခဲ့တာတွေအတွက်အရေးမယူဖို့ထည့်သွင်းထားပါတယ်။ဒီဖွဲ့စည်းပုံတည်မြဲသမျှသူတို့လုံခြုံပါတယ်။စစ်တပ်ကလည်းဒါဆက်လက်တည်မြဲအောင်လုပ်သွားမှာပါပဲ။
နောက်ဆုံးမေးချင်တာကတော့ဗိုလ်ချုပ်မှုကြီးဦးသန်းရွှေရဲ့အခန့်ကဏ္ဍဖြစ်ပါတယ်ဒီတွဲဆုံမှုနဲ့အတူဗိုလ်ချုပ်မှုကြီးဦးသန်းရွှေရဲ့အခန့်ကဏ္ဍဟာဆုံးခန်းတိုင်သွားပြီလို့ယူဆနိုင်ပါသလားတမမဟုတ်တော့အောင်ဆန်းစုကြည်နဲ့စုနဲ့ဆက်လက်ပြီးတော့တွဲဆုံသွားစရာအကြောင်းရှိရလိမ့်ဦးမယ်လိုအပ်လိမ့်ဦးမယ်လို့ထင်ပါလားခင်ဗျာ
I think the role of Thanh Shwe as long as he has reasonable health and mental facilities will be importantWhether they meet or not is not so important as the fact.
Udan Shui ရုပ်ပိုင်းစိတ်ပိုင်းကျန်းမာရေးကောင်းနေသမျှတော့သူဟာအရေးပါနေအောင်မယ်လို့ထင်ပါတယ်။ရှေ့ဆက်သွားတဲ့ကိစ္စတွေပေါ်လွှမ်းခြုံပြီးသူကသဘောတူထားသမျှဒေါန်ဆန်းစုကြည်နဲ့ထပ်တွေ့မတွေ့ဆိုတာသိအရေးမကြီးတော့ဘူးထင်ပါတယ်။ကျွန်တော်မသေးကြတာတစ်ခုကသူ့အနေနဲ့ကြံစစ်ဖက်အကြီးအကဲတွေပေါ်ဘလောက်ဩဇာလွှမ်းမိုးနေတယ်လဲဆိုတာပဲဖြစ်ပါတယ်
။မြန်မာရေးလေလာတန်တတ်သူအမေရိကန်ပါမောက်ကဒေးဗစ်စတိုင်ဘတ်ကိုဦးကျော်စာနာကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။အခုမြမအရေးတုံသက်ချက်ကိုနာစင်ကြရပါတော့မယ်။မြမရေအားလျှက်စစ်စီမံကိန်းမှာကမ္ဘာ့ဘဏ်ပါဝင်လာပေမဲ့ရေကာတာနဲ့ပတ်သက်လာရင်ကမ္ဘာ့ဘဏ်မှာလည်းရည်ရွယ်သလိုဖြစ်မလာတာတွေရှိတဲ့အကြောင်းဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကတုံသက်တင်ပြပေးထားပါတယ်ရှင
်။ဒီဆိုရကမ္ဘာရေအားလျှက်စစ်ထုတ်လုပ်ဖို့ရေကာတာတွေတိဆောက်ခဲ့ပြီမဲ့ရေကာတာတိဆောက်လို့ဖြစ်ပေါ်လာမဲ့ရေရှည်အကျိုးသက်ရောက်မှုနဲ့ပတ်သက်တဲ့အလုပ်ရုံဆွေးနွေးပွဲကတော့လွန်ခဲ့တဲ့ဇန်နဝါရီလကမှနေပြည်တော်မှာကျင်းပပါတယ်မြန်မာပြည်မှာဆက်စစ်တအားထုတ်ယူနေတဲ့ရေကာတာ20ကျော်ရှိပြီးခုနှစ်ခုကိုဆောက်လုပ်နေပါတယ်ဆောက်လုပ်ဖို့နားလည်မှုရထားတဲ့ရေကာတာကတော့30ကျော်ရှိပါတယ်လက်ရှိရေကာတာအများစုကိုတရုတ်ကဆောက်လုပ်ခဲ့တာဖြစ်ပြီးအနောက်တိုင်းနဲ့ဂျပန်ကပြန်လည်စိတ်ဝင်စားလာတာမကြသေးပါဘူးရေအားစရစ်ကိုရေရှည်ထုတ်လုပ်ရောင်းပြီးရောင်းစားရင်အိမ်မီးချင်းနိုင်ငံတွေအကျိုးခံစားရပြီးမြန်မာအစိုးရဝင်ငွေတိုးလာမှာဖြစ်ကြောင်းကမ္ဘာ့ဘဏ်အုပ်စုကအဓိကထားတင်ပြပါတယ်ရေရှည်ရေအားစရစ်ထုတ်ယူမှုမှာလိုအပ်တဲ့သဘောဝနဲ့လူမှုရေးအကျိုးသက်ရောက်မှုတွေကိုနှစ်နှစ်လေ့လာဖို့မြန်မာအစိုးရနဲ့ကမ္ဘာ့ဘဏ်လက်အောက်က IFC International Finance Corporation တို့လွန်ခဲ့တဲ့အောက်တိုဘာလကသဘောတူကြပါတယ်ဒါပေမဲ့ရစီဒါနိုင်ငံသားကိုရောင်းစားမဲ့စီမံကိန်းကိုအကောင့်ထဲမပေါ်သင့်ဘူးလို့အယတအဖွဲ့တွေကမြင်ကြပါတယ်
။ဂျီအားလျက်စစ်မှာအမေရိကန်ဦးဆောင်တဲ့ကမ္ဘာ့ဘဏ်နဲ့မနစ်ကတရုတ်တီထောင်တဲ့အာရှအခြေခံစောက်အုံရင်းနှီးမှုဘဏ်တို့ပြိုင်ဆိုင်လာကြတာထင်ရှားနေပါတယ်။ဆယ်ကြီးတွေတည်ဆောက်ရမှာကမ္ဘာ့ဘဏ်ကပုံပြီးတာဝန်တည်ကြောင်းအတက်ပညာမှလည်းတာကြောင်းပြတ်တနေတာဖြစ်ပါတယ်။ဒါပေမဲ့ကမ္ဘာ့ဘဏ်ရဲ့ဂျီအားလျက်စစ်စီမံကိန်းကြီးတွေဟာပြောသလောက်မဟုတ်ဘူးလို့ International Rivers အဖွဲ့ကထောက်ပြပါတယ်။လာအိုနိုင်ငံကနမ်သွန်နှစ်ရေကာတာကိုတည်ဆောက်ဖို့ 2005မှာကမ္ဘာ့ဘဏ်ကသဘောတူပြီးငွေအားလူအားအမြောက်အများစိုက်ထုတ်ပါတယ်။ဒါပေမဲ့နမ်သွန်ဆယ်ကထုတ်တဲ့လျှက်စစ်တပ်အား95ရာခိုင်နှုန်းထိုင်းကိုရောင်းစားပြီးရတဲ့ငွေကိုဖွံ့ဖြိုးရေးအတွက်မသုံးတဲ့အတွက်တိုင်းသူပြည်သားအတွက်အကျိုးမရှိတဲ့စီမံကိန်းကြီးဖြစ်နေပါတယ်
။နမ်သွန်နှစ်ဆယ်ကြီးကြောင့်နေရာရွှေ့ပြောင်းပေးရတဲ့ဒေသခံတွေကိုပြန်လည်နေရာချထားရေးအတွက်ကမ္ဘာ့ဘဏ်ကဒေါ်လာတန်း40အကုန်ချက်ခံပြီးလမ်းတွေပေါက်ကျောင်းတွေဆောက်ပြီးကူညီပါတယ်။ဒါပေမဲ့စိုက်ပျိုးရေးမွေးမြူရေးလုပ်ငန်းကိုနေရာတစ်မှာပြန်လည်ထူထောင်ဖို့အခက်အခဲအများကြီးကြုံတွေ့ရပါတယ်။ရွှေ့ပြောင်းခံရသူတွေဟာနေရာတစ်မှာပိုးပြီးဆင်းရဲသွားကြပါတယ်။ဆယ်နှစ်ကြာလာတာတောင်မရွှေ့ပြောင်းပြီးဘဝအခြေအနေကိုပြန်မရောက်နိုင်သေးပါဘူး။နမ်သွန်ရေအားရစစ်ကရတဲ့ငွေကိုဖွံ့ဖြိုးရေးစီမံကိန်းတွေမှာသုံးရင်စည်ရင်နွားမှုနေပါလာမယ်လို့ကမ္ဘာ့ဘဏ်ကယုံကြည်တဲ့အတွက်ငွေယွန်းစိုက်ထုတ်တာဖြစ်ပါတယ်။ဒါပေမဲ့အဂတိလိုက်စားအကျင့်ပြည့်နေတဲ့လာဟုအစိုးရကိုထဲ့မတက်မိတဲ့အတွက်ရွေချင်းနဲ့တလွဲတခြားဖြစ်သွားပါတယ်
။မြမတည်ရန်ဇာတာနဲ့လျှက်စစ်စွမ်းအားကိုထိုင်းနဲ့တရုတ်ကအများဆုံးသုံးလိုပါတယ်။စီးပွားရေးရှင်သန်တိုးတက်နေတဲ့ထိုင်းနိုင်ငံမှာလျှက်စစ်တပ်အားလူတလောက်မထုတ်လုပ်နိုင်ပါဘူး။တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုဦးစားပေးလာတဲ့အတွက်လာအိုနဲ့မြန်မာလိုအိန္ဒိယနိုင်ငံတွေစီကလျှက်စစ်တပ်အားဝယ်ယူသုံးဆွဲဖို့လွန်ခဲ့တဲ့အနှစ်30လောက်ကတည်းကကြံစီခဲ့တာဖြစ်ပါတယ်။မြန်မာတဘာဝတံငွေကိုထိုင်းကဝယ်ယူသုံးဆွဲနေတာ1999ကတည်းကဖြစ်လို့18နှစ်ရှိနေပါပြီ။လာမယ့်နှစ်20အတွင်းရေဒနာနဲ့ရေဒဂွန်တံငွေကုန်ခန်းသွားရင်အခြားနေရာတွေကရနိုင်ဖို့ဒေါ်လာတန်ပေါင်းထောင်ချီပြီးရင်းနှီးမြှုပ်နှံနေပါတယ်။ဒီတော့တွင်တန်လျင်မြန်မာရေကာတာစောက်ပြီးဓာတ်အားထုတ်ယူနိုင်ဖို့ထိုင်းကအစွမ်းကုန်ကြိုးပမ်းနေပါတယ်
။ရေကာတာကြီးတွေတိဆောက်တဲ့အတွက်အကျိုးအမြတ်ခံစားရတာရှိတယ်လို့နစ်နာဆုံးရှုံးရတာကလည်းကြီးမားလွန်ပါလေ။အကျိုးအမြတ်ရမှာကိုပုံကြီးချေပြောဆိုပြီးတိခိုက်တင်တာမှုကိုလျှော့တွက်လို့ရှိပါတယ်။မြန်မာပြည်မှာလို့ရေကာတာကြီးတွေတိဆောက်ပြီးလျှက်စစ်တပ်ရောင်းစားတဲ့စီမံကိန်းကတော့ဒေသခံတွေအကျိုးခံစားနိုင်မှုအလားအလာနည်းပါတယ်။လာအိုနိုင်ငံနမ်သွန်ရေအားလျက်စစ်ကရတဲ့ငွေတွေဘယ်ရောက်ကုန်မှမသိတာကိုကမ္ဘာ့ဘဏ်ကိုယ်တိုင်ကအသိအမှတ်ပြုထားရပါတယ်။ကမ္ဘာ့ဘဏ်မှလည်းပြောသလိုဖြစ်မလာတာတွေအတော်များများရှိပါတယ်။ကမ္ဘာ့ဘဏ်စီမံကိန်းဖြစ်စီတရုတ်ထိုင်းစီမံကိန်းဖြစ်စီလျက်စစ်တပ်အားနိုင်ငံခြားရောင်းစားတဲ့စီမံကိန်းမှာအချိုးခစားရသူတွေဟာလျက်စစ်စားအားဝန်ကြီးဌာနဒေသဆိုင်ရာစစ်ဌာနချုပ်မြန်မာကုမ္ပဏီအချို့နဲ့ထိုင်းတရုတ်ကုမ္ပဏီကြီးတွေဖြစ်ပါတယ်။နေနာဆုံးရှုံးသူကတော့ဆဲတီဆောက်မှုကြောင့်နေရာရွှေ့ပြောင်းပေးရသူတွေနဲ့ဆဲအောက်ဖက်မြစ်ကြောင်းတစ်လျှောက်မှာနေထိုင်သူတွေဖြစ်ပါတယ်။ကမ္ဘာ့ဘဏ်ကတိဆောက်ထားတဲ့လာအိုနိုင်ငံနမ်သွန်ဆဲအောက်ဖက်မြစ်ကြောင်းတစ်လျှောက်ကပြည်သူတွေဒုက္ခမျိုးစုံကြုံတွေ့နေရတယ်လို့မကြာမီကထုတ်ပြန်တဲ့ International Rivers အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ။
ဟုတ်ကဲ့မြန်မာရေးသုံးသက်ချက်ကိုကြာသာပတိနေ့ညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးပြန်လဲထုတ်လွှင့်ချက်ကိုတော့အခုလိုတင်းငွေတွေမနေ့ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင် VOA American တရက်တင်းငွေတွေနေ့မနေ့ပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်အခုဆက်ပြီးဒေါ်လာလာတန်စီစဉ်ပို့ချပေးထားတဲ့မနေ့ခေတ်အင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရအောင်ပါရှင်
ဒီဒီမှာ English American Cell Ganda မှာ Sayo လို့ဒီပေးရတဲ့ paper ကိုခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း paper tiger
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက paper paper ကစကူဒါမှမဟုတ် Sayo tiger tiger ကကြာဆိုတော့စကူခွန်ရဲ့ဒါရိုက်ဒီပေးကတော့စကူနဲ့လှုပ်ထားတဲ့ကြာပေါ့ဒီသုံးဟာတကယ်တော့ရှီတီယိုယဉ်ကျေးမှုမှာအသုံးပြုခဲ့တဲ့ရှီလာဟုဆိုတဲ့ဝဟာယကဆင်းသက်လာတာဖြစ်ပြီးဒီအသုံးကိုတရုတ်ကွန်မြူနစ်ဥက္ကဋ္ဌကြီးမော်စီတုံးက1946ခုကအမေရိကန်သတင်းတောက်အန်နလူဝီစထရောင်းနဲ့တွေ့ဆုံမိမြန်းကမှအမေရိကန်အရင်းရှင်စနစ်ဟာကြီးရတဲ့အင်အားကြီးပြီးမဲ့လက်တွေမှာဆက်ကူနဲ့လှုပ်ထားတဲ့ကြားလိုပဲဘာမှကြောက်စရာမကောင်းဘူးလို့ဖြစ်ကြားခဲ့ရကနေခစ်စားလာခဲ့တာဖြစ်ပါလေ idiom တွေပဲကလည်းရှင်းပါတယ်ကြောက်ဖို့ကောင်းတယ်အနာရှိတယ်လို့ထင်ရပေမဲ့တကယ်တော့အဲ့ဒီလိုမဟုတ်တာမျိုးကိုဆိုလိုတာဖြစ်ပါလေ။ကျမတို့မြန်မာမှာတော့အဆံမရှိတဲ့တကြံမြောက်အဆိတ်မရှိတဲ့မွေးဆိုတဲ့ဆိုရိုးစကားတွေနဲ့တူတယ်လို့ဆိုရမှာပါ။အထူးသဖြင့်ဇန်တမန်ရေးရမှာနိုင်ငံတကာနိုင်ငံကတခုခုနဲ့ပတ်သက်လို့တုံ့ပြန်ရမှာအထီးထီရောက်ရောက်အေးအေးယူမယ်လို့ချိန်ချောက်ပေမဲ့ လက်တွေမှာတော့တကယ်မတုံ့ပြန်ပဲအပြောကြီးတက်တက်ပဲဖြစ်တာကိုဆိုလိုတာဖြစ်ပါတယ်တကယ်တော့ကြောက်စရာမလိုတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်တဲ့ George Grubbe ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ When Mao criticized the Soviet Union for being friendly with the US Soviet leader Khrushchev replied The paper tiger has nuclear teeth
ခုနကမော်ကအမေရိကန်နဲ့ဆိုဗီယက်ယူနီယံတို့ချစ်ချစ်ရင်းနှီးမှုကိုဝေဖန်ခဲ့ရမှာဆိုဗီယက်ကောင်ဆောင်ခရူရှော့ဖ်ကတုံ့ပြန်ခဲ့တာကတော့စက်ကူကြားဟာနျူကလ িয়ার သွားရှိတယ်ဆိုတာပါပဲလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ When Mao criticized the Soviet Union for being friendly with the US, Soviet leader Khrushchev replied, "The paper tiger has nuclear teeth."
ခုဆက်လက်တင်ပြပေးမှာကတော့
paper trail
ဖြစ်ပါတယ်။စာလုံးပေါင်းက P A P E R paper ကစက်ကူစာရွေး T R A I L trail ကနောက်မှကျရင်ခဲ့တဲ့လမ်းကြောင်းဆိုတော့စကူရှင်ရဲ့ဒါရိုက်ဒီပေကတော့နောက်မှကျရင်ခဲ့တဲ့စက်ကူလမ်းကြောင်းပေါ့လူတို့အနေနဲ့ကိစ္စတစ်ခုနဲ့ပတ်သက်လို့ခြေရာခံကြံခဲ့တဲ့စာရွက်စာတမ်းအထောက်အထားကိုဆလုပ်တာဖြစ်ပါတယ်အထူးသဖြင့်ဥပဒေအရတည်ဝင်ဖြစ်ဖို့စာရွက်စာတမ်းအထောက်အထားတွေပြနိုင်ဖို့လိုအပ်တဲ့အတွက်ကြောင့်လဲကိစ္စတစ်ခုနဲ့ပတ်သက်လို့ရေးသားထားတာထုတ်ပြန်ထားတာတွေဟာစာရေးစာတမ်းပေါ်မှာရှိနေတဲ့အတွက်ခိုင်လုံတဲ့တည်တည်ထောက်ထားတွေဖြစ်ပါတယ်။ဘယ်နေ့ဘယ်ရက်မှာဘယ်လိုရေးသားထားတယ်ဘယ်လိုကြိပေးထားတယ်ဘယ်လိုလက်မှတ်ရေးထိုးထားတယ်ဆိုတာကိုစာရေးစာတမ်းပေါ်မှာပြနိုင်တာဖြစ်ပါတယ်။ဒီစာရေးစာတမ်းပေါ်မှာပြနိုင်တဲ့အထောက်အထားတွေဟာ paper trail ပဲဖြစ်ပါတယ်။ထူးသဖြင့်အခုလိုအင်တာနက်ခေတ်ကြီးမှာလူတဦးကိုခြေရာခံလိုက်နိုင်ဖို့အဲ့ဒီလူရေးသားထားတာတွေ့လို့ရှိရင်အထူးပဲအတွက်ကူတာလည်းဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Grubbe ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
He left a paper trail so it was easy to locate him
သူရဲ့စာရေးသားချက်တွေကိုခြေရခံပြီးတော့သူ့ဘယ်မှာရှိနေတယ်ဆိုတာကိုရှာတွေ့ဖို့ကလွယ်ကူခဲ့တယ်လို့ထိပေရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ He left a paper trail so it was easy to locate him
ခုနောက်ဆုံးတင်ပြပေးမှာကတော့
walking papers
ဖြစ်ပါတယ်စာလုံးပေါင်းက W A L K I N G walking ကလမ်းလျှောက်တာ P A P E R S papers ကစာရွက်တွေဆိုတော့စကားခွန်ရဲ့တရိုက်ဒီပဲကတော့လမ်းလျှောက်တဲ့စာရွက်တွေပေါ့ဒီနေရာမှာလမ်းလျှောက်တဲ့ဆိုရမှာလမ်းခွဲထွက်တဲ့အဓိပ္ပာယ်ဆောင်တဲ့အတွက် idiom ဆိုတဲ့သဘောဒီပဲကတော့လောက်ဆိုရင်လည်းအလုတ်ကထုတ်ခံရတဲ့ရဆိုင်ခံရတဲ့စာရွက်စာတမ်းအိမ်တော်ဆိုရင်လည်းကွာရှိနေစာရွက်စာတမ်းစသဖြင့်တို့ကိုရည်ညွှန်းတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Grubbe ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ The company's business is not doing well so I wasn't surprised when I got my walking papers
ကုမ္ပဏီရဲ့စီးပွားရေးအခြေအနေကသိပ်မဟန်ဘူးဒါကြောင့်ကျွန်တော်လှုပ်ဖြုတ်ခံရတဲ့စာရွက်စာတမ်းတွေရတော့လေကျွန်တော်သိပ်အားအားမသိပါဘူးလို့တီးပေးရပါတယ်
The company's business is not doing well, so I wasn't surprised when I got my walking papers.
December paper go chicken bi timpya gere idiom atong ni ga ro
paper tiger paper trail walking papers.
Tu phit ja ba de. Now December khu lo chi myo ma le naw tha idiom atong ni go select timpya pi u ma mu sao myo na sin ja ba shin.
ဒေါ်လာလတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြရတာပါဒီအင်္ဂလိပ်စာအစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်လေ့လာနိုင်သလို Facebook နဲ့ Twitter စာမျက်နှာတွေမှာလည်းကြည့်ရှုနိုင်ကြပါတယ်ရှင် VOA American တန်ကိုစာလိုက်ကနေပြီးတော့ဆက်သွယ်လို့ရဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်စာလိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါရယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA American တန်ကနေ2015ခုနှစ်ဒီဇင်ဘာလ6ရက်တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်အခုဒုတိယပိုင်းနာယူဝက်အတွင်းမှာတော့စနေနေ့ညကတိုက်ရိုက်လေးလိုက်မှာဆွေးနွေးသွဲထားတဲ့ထုတ်လွှင့်ချက်အစီအစဉ်ကိုပြန်ပြီးတော့နိုင်ကြရမှာဖြစ်ပါတယ်ကိုသားညွန့်ဦးစီစဉ်တင်ဆက်ပြီးထုတ်လွှင့်သူမဆုမွန်ကကူညီတင်ဆက်ပေးထားတဲ့တိုက်ရိုက်လေးလိုက်ကိုနိုင်ကြည့်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာဒီတိုက်ရိုက်လေးလိုက်အစီအစဉ်ကျွန်တော်တို့စနေညပိုင်းကနေပြီးတော့ကြိုဆိုပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီရွက်ကောက်ပွဲအလွန်အချိန်ဤနိုင်ငံရေးဆွေးနွေးပွဲတွေနဲ့သက်ဆိုင်ပါတယ်အခုအားလုံးပဲသိကြတဲ့အတိုင်းပဲဒီရွက်ကောက်ပွဲအနိုင်ရပါတီဖြစ်တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒီဒေါန်ဆန်းစုကြည်ဟာဆိုလို့ရှိရင်တလောကပဲကျွန်တော်ပြောမှဆိုပြီးခဲ့လာတော့ကဒီသမရဦးသိန်းစိန်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်စားရည်နဲ့တီးကြစီတွေ့ဆုံတာတွေလုပ်ခဲ့ပါတယ်အခုဆိုရင်ထူးခြားခြားမနေ့ကဆိုရင်တော့အရင်စစ်ဆွေးရအဖွဲ့ရဲ့အကြီးအကဲဖြစ်တဲ့ဒီအငြင်းသားဗိုလ်ချုပ်မှုကြီးတန်းရွှေနဲ့တွေ့ဆုံခဲ့ပါတယ်ဒါကိုကျွန်တော် view မြန်မာပိုင်းကိုလည်းအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကအတီးပြုပြောဆိုပေမဲ့အသေးစိတ်ကိုတော့နှစ်ဖက်စလုံးကနေပြီးတော့ထုတ်ဖော်ပြောဆိုတာမရှိသေးပါဘူးကျွန်တော်ဒါကြောင့်မလို့ဒီဒါပေမဲ့အခုဆွေးနွေးပွဲမှာဒီအကြောင်းရပ်နဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့ရှိပါတယ်အခုကျွန်တော်ပါဝင်ဆွေးနွေးပေးဖို့ဆိုပြီးတော့ဖိတ်ခေါ်ထားတဲ့ theme မှာတော့သတင်းစာဆရာဖြစ်တဲ့ဦးစီသူအောင်မြင့်ဖိတ်ခေါ်ထားပါတယ်နောက်တော့ဒီနိုင်ငံရေးအကဲခတ်ဖြစ်တဲ့ဒေါက်တာရံမျိုးသိန်းဖိတ်ခေါ်ထားပါတယ်နောက်တော့ဒီ NHK ကသတင်းစာဆရာကိုတီဟာကျွန်တော်ဖိတ်ခေါ်ထားပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ပါသူရရှင်တွေလည်းတော်များများဒီဆွေးနွေးပွဲမှာပါပြီးတော့သူတို့ရဲ့အမြင်တွေကိုပြောဆိုဖို့အတွက်ဆီပြီးတော့ကျွန်တော်တို့ဖုန်းနံပါတ်တွေပို့ထားတာတော်တော်များပါတယ်ခင်ဗျာကျွန်တော်တို့တက်နိုင်တော့ခေါ်ပြီးပါမယ်ကျွန်တော်အရင်ဆုံးလေလိုင်းပုံမှာတော့ဦးစီသူအောင်မြင့်ရောက်နေပါပြီဦးစီသူအောင်မြင့်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတ
ယ်ဟုတ်ကဲ့ဦးစီသူအောင်မြင့်ကျွန်တော်အရင်ဆုံးတော့အခုမနေ့ကတွေ့ဆုံခဲ့တဲ့ဒီဒေါန်ဆန်းစုကြည်နဲ့ဗိုလ်ချုပ်မှုကြီးအငြင်းသားဗိုလ်ချုပ်မှုကြီးတန်းရွှေတို့သူတို့တွေ့ဆုံပွဲနဲ့ပတ်သက်လို့တုံ့သက်ချက်လေးကျွန်တော်ဦးစီသူအောင်မြင့်ရဲ့တုံ့သက်ချက်လေးသိကြပါလေခင်ဗျာဒီအချိန်တွေကဘလောက်ထိမြန်မာနိုင်ငံကြီးမှာအချိန်တွေကောင်းနေပေါ်လာနိုင်ပါလဲ
တိုက်ပြည်ပြည်သူတွေကရောတော့ဒီ NLD အဖွဲ့ဝင်တွေကိုယ်တိုင်ရောစိုးရိမ်စိတ်ရှိတယ်အဲ့ဒါဘာလဲဆိုတော့ဒီအာဏာသွဲပြောင်းရေးကချောချောမွေ့မွေ့ဖြစ်ပါမလားဆိုပြီးတော့မှအဲ့တော့သိကြပြင်မှာပဲကမ္ဘာဦးသိန်းရှင်ရောသမရကာကိုကြီးဦးစီးချုပ်ကရောသူတို့ရဲ့သဘောထားတွေကိုထုတ်ဖော်ပြောဆိုတယ်အဲ့ဒီမှာသူတို့ပြောဆိုတဲ့ဟာကိုချုပ်လိုက်ရင်တော့ဖွဲ့စည်းပုံအခြေခံဥပဒေအရဒါအာဏာသွဲပြောင်းရေးကိုသူတို့ကောင်းမွန်မွန်လုပ်ပြီးသွားမယ်ဆိုတဲ့ဟာကိုနှစ်ဖက်စလုံးကပြောတယ်။ဒါပေမဲ့ပြဿနာတစ်ခုကဘာရှိကြလဲဆိုတော့ဒေါက်တာစုကြည်ကအခုလိုအပြတ်အသတ်အနိုင်ရပြီမဲ့သူ့ကိုသမရမဖြစ်အောင်တားဆီးထားတဲ့ပုံမှန်59စလုံးစိတ်ဆာကရှိနေတယ်ဖွဲ့စည်းပုံထဲမှာ။အဲ့တော့ဒီဖွဲ့စည်းပုံအတိုင်းနဲ့အနာဂတ်ပြင်မယ်ဆိုရင်ဒေါက်တာစုကြည်ကသမရမဖြစ်နိုင်ဘူး။ဒီလိုချိန်မှာဒေါက်တာစုကြည်ကိုချိလိုက်တဲ့အခါကျတော့လေသူကသမရဖြစ်အောင်ကြိုးစားမယ်သမရတာဝန်ကိုရယူနိုင်အောင်ကြိုးစားမယ်ဆိုတဲ့အနေအထားတွေလည်းတွေ့ရတယ်။တွေ့ရတဲ့အခါကျတော့ပထမတစ်ချက်မှာတော့သမရနဲ့ဆွေးနွေးတယ်သမရကာကွယ်ရေးဦးချုပ်နဲ့ဆွေးနွေးတယ်သမရကာကွယ်ရေးဦးချုပ်နဲ့ဆွေးနွေးရစီမှာဒီကိစ္စကိုသူဆွေးနွေးလိမ့်မယ်လို့ကျွန်တော်ကတော့မှတ်ဆတယ်အဲတော့သမရကာကွယ်ရေးဦးချုပ်ကဘာပြန်ပြောမလဲဆိုတော့သူကဝါရှင်တန်ပို့ဆက်ပြောတဲ့အချိန်မှာသူကဒီကိစ္စကိုပြောထားပြီးသားဟုတ်ပါတယ်ဒီဥစ္စာကဖွဲ့စည်းပုံအခြေခံဥပဒေသဘောအရဆိုရင်တော့သမရကာကွယ်ရေးဦးချုပ်ကဟိုလက်ခံရင်ဖြစ်တော်ကလည်းဒီရေပောက်ခံအမှတ်တွေကလည်းလက်ခံတယ်ဆိုရင်ဒါပြင်လို့ရတဲ့သဘောပေါ့ဒါပေမဲ့သူပြောတဲ့ဒီမှာကျွန်တော်တွေ့ချာမှတ်သားမိတော့ဆိုရင်တော့သူတူဦးကြီးရဲ့သဘောမဟုတ်ဘူးလို့ပြောတယ်ဆိုတော့သဘောကတက်မလို့ခေါင်းဆောင်ကြီးတက်မလို့ခေါင်းဆောင်ဟောင်းကြီးရဲ့သဘောလဲပါဝင်ဖို့လိုမယ်လို့သူပြောပုံရတယ်အဲ့ဒီအခြေအနေကနေတစ်ချက်ဆက်ပြီးတော့မှအဲဒေါက်တာစုကြည်ကလည်းဒီသမရဖြစ်ရေးကိုကြိုးစားမယ်ဆိုတဲ့အနေအထားမျိုးတွေတွေ့ရတဲ့အခါကျတော့ဘုရင့်မကြီးတန်းရှူကိုတွေ့ဖို့ဖြစ်လာတယ်လို့အဲကျွန်တော်ယူဆတယ်ဒါပေမဲ့ဒီလိုပဲဖြစ်ဖြစ်ဒီပေါင်းများစွာအတိုင်းပြည်မှာကျွန်တော်ဒီမှာဖြစ်နေတဲ့ဒါပဋိပက္ခတွေအခြေအနေတွေပုံသက်လိုက်ရင်တော့အခုလိုတွစ်ဆုံနေဆိုတာကပဲတန်းပြီးအတွက်ကောင်းတယ်ပြီးတော့မှအပြင်ကုပြေးကာလအတွက်လည်းပြီးပြီးတော့ကောင်းတယ်လို့တော့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ဦးစစ်တော်မြင့်လေတိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာဒေါက်တာရံမျိုးသိန်းဖိတ်ခေါ်ခြင်းပါလေကိုရံမျိုးသိန်းရဲ့အခုဒီဦးတန်းရွှေနဲ့ဒေါ်အောင်ဆန်းစုကြည်တို့တွစ်ဆုံမှုဟာလက်ရှိအာဏာလွှဲပြောင်းအကူပြောင်းအတွက်ဘလောက်ထိအရေးကြီးလို့လဲ
လက်ရှိအစိုးရသက်တမ်းတစ်လျှောက်လုံးမှာရောဟိုအစိုးရအပေါ်မှာရောသမရအပေါ်မှာရောကျွန်တော်မြင်ကားတော့လက်ရှိဗိုလ်ချုပ်မှုကြီးဟောင်းတန်းရွှေဟာဩဇာတက်ရောက်နေတာတိတာမြင်တာပြီးတော့ထင်ရှားနေပါလေအဲ့ဒီခါကြတော့ရဲ့ဥဆောင်မှုသူ့ရဲ့လမ်းညွန်မှုနဲ့အစိုးရရောတပ်မတော်ဟာထိန်းချုပ်ပြီးတော့တွားနေတဲ့အနေအထားမျိုးမှာလက်ရှိအတွင်ကူးပြောင်းရေးကာလတနည်းအားဖြင့်တော့ခုနကိုစီတော်မြင့်ဆွေးနွေးသွားသလိုပဲဘွန်ဆန်းစုကြည်တမရ အဖြစ်လက်ခံရေးမခံရေးနဲ့ပတ်သက်တဲ့ကိစ္စအပိုင်းမှာအဲဒီဘုရုံမူကြီးအောင်တန်းရွှေအပါဝင်ပေါ့လေအဲတမတော်ခေါင်းဆောင်ဟောင်းကြီးရဲ့သဘောတူညီမှုဟာလေအရေးပါကောင်းပါနေနိုင်တဲ့အခါကြတော့ဒီတွဲဆုံမှုဟာအတွင်ကူပြောင်းရေးကာလနောက်ရက်ဖက်စစ်ဖက်ဆက်ဆံရေးနောက်ပြီးတော့ဒေါ်ဆန်းစုကြည်ကိုယ်တိုင်သမရဖြစ်ရေးတို့အတွက်အရေးပါတဲ့တွဲဆုံမှုတစ်ခုလို့တော့ကျွန်တော်ကသုံးသပ်မိပါတယ်ဗျ
ဟုတ်ကဲ့ပါခင်ဗျဒေါက်တာရေမျိုးသိန်းလီလိုင်းပေါ်မှာဆက်နေပြီးပါကျွန်တော်ကုသီဟမေးချင်ပါတယ် NHK ကတရင်တော့ကုသီဟကြားပါလားခင်ဗျကုသီဟအခုဆိုရင်ဦးတန်းရွှေနဲ့ဒေါ်ဆန်းစုကြည်တွဲဆုံမှုကိုကြည့်မယ်ဆိုရင်ဦးတန်းရွှေကနိုင်ငံရေးမျက်နှာစာကိုပြန်တက်လာတာတွေ့ရပါတယ်ခင်ဗျာဒီချင်းနေရကြည့်မယ်ဆိုရင်ထူးခြားချက်ဒီမြန်မာနိုင်ငံကြီးအတွက်အလားအလာတွေဘယ်လောက်ထိသုံးသပ်မိပါလဲ
ကျွန်တော်မြန်မာနိုင်ငံကြီးတော့အမှန်တကယ်အနှစ်တော်ကြီးတစ်ခုဖြစ်ပြီလို့သုံးသပ်လို့ရပါတယ်ဘာမှတော့ကျွန်တော်ကြီးဖြစ်တဲ့သူနဲ့ဖြစ်ဆုံးတဲ့အခြေအတိကျွန်တော်တို့ကဂဂနနာပေါ့နော်ဟိုဘာလို့ဖြစ်လာမလဲဆိုတော့အများမယားကတဲ့နေသားပါဆိုတော့ဘုဇုံမှုတချင်နေဖြစ်ပြီဆိုရဲဟိုကကျွန်တော်တို့ကဒါမြန်မာနိုင်ငံကြီးမှာတကယ်အနှစ်တော်တစ်ခုဖြစ်လာပြီလို့ကျွန်တော်ပြောလို့ရတယ်စဉ်းစားလို့ရတော့ပေါ့နော်ကျွန်တော်တို့စဉ်းစားကြည့်ရတာနံပါတ်1ကျွန်တော်မြင်တာကဒီရတာရဲ့ dress up ပေါ့နော်ဒီကျွန်တော်အန်ရီကနေပြီးလမ်းဆွဲခါနိုင်လိုက်တဲ့အချိန်မှာဒါကဒုတိယဒီကောင်နိုင်တာပမာဒီချိန်ဒါ1990ကနိုင်တာဆိုတော့ဦးတန်းရွှေကတော့ဆက်ဆက်ဆက်သမ်းမှုမှာဒါဒုတိယအချိန်တော့အန်ရီကသူ့ကိုအလဲထိုးသွားတာပေါ့ဆိုတော့ဟိုမထင်မှဖဲနဲ့ shock မကြီးတဲ့ရသွားတယ်ကျွန်တော်နားလဲဆိုတော့နောက်တစ်ခုကတွန်းမှလည်းအများကြီးပြင်ဆင်ထားတယ်ဒါပေမဲ့အပြင်ဆင်ထားတာတခုမှအလုပ်မဖြစ်တဲ့အချိန်မှာဒီနေ့တော့တက်ပြတ်သွားတယ်လို့ကျွန်တော်သတိထားမိတယ်ပေါ့တော့အဲ့တော့ဟိုအကောင်းဆုံးပြန်ပြီးတော့ပြင်ဆင်ဖို့အတွက်ကစဖက်ပါပြန်ကြည့်မယ်သူကထူတော်နားပြခဲ့တဲ့တန်ဆိုင်ပါတီကလည်းပြည်ဖို့ပြည့်ဖြစ်နေဆိုတော့တမတော်ကခေါင်းဆောင်ဒီဖားခဲ့တဲ့ရန်ငယ်တွေဆိုတာတမတော်ခေါင်းဆောင်ဆိုတော့လည်းသူပြောက်ခဲ့ကြံခဲ့မှာဆိုတော့သူပြောက်ခဲ့တဲ့ဒေါ်ဆန်းစုကြည်နဲ့စကားမယ်ဆိုလို့ရှိရင်ချီမရရှိရှိမှမကောင်းနိုင်ဘူးဆိုတော့အခုအနေနဲ့လည်းလုတ်ကွက်ကဘောင်းကအရန်ကျင်းတော့တယ်အဲ့ကောင်ဒေါ်ဆန်းစုကြည်ရရှိလိုက်တဲ့ position ကသူဖန်ပြီးသားတယ်အခြေခံဥပဒေအရခွင့်ပြုထားတဲ့တမတော်ဥပဒေစစ်ချက်ပို့ပြီးလုပ်နိုင်လို့ရှိတယ်မထင်ပါပဲနဲ့သူကတော့မှပို့ရှိနေတယ်ဘလို့ရှိနေလို့ဆိုတော့ဒေါက်တာဆီကသူကပါတီကိုလည်းကိုယ်လည်းကိုကြဟလာ chairman ဖြစ်နေဥထောင်းလို့ရတယ်လို့သတ်တော်ကိုလည်းသူထိန်းချောင်းလို့ရတယ်တခြားထဲမှာပဲသူရဲ့ဥပဒေထားတဲ့ရုပ်သေးတံတားကိုသူက control line လုပ်နိုင်တယ်နှတ်လုပ်နိုင်တယ်တရားဝင်လုပ်နိုင်တယ်အနေထားလို့ရှိတယ်ဒီဒေါက်တာဆီကိုဟလာတံတားပေးလုပ်လိုက်မယ်ဆိုလို့ရှိလို့ဆိုရင်ဟိုပထမရထားတဲ့ position ပေါ့နော်သတ်တော်ကိုလည်းထိန်းချောင်းနိုင်တယ်ဟလာပါတီကိုလည်းဟိုဆက်ပြီးတော့ဥက္ကဋ္ဌဖြစ်နေ run နိုင်တယ်ဟလာကင်မရာကိုလည်းထိန်းချောင်းနိုင်တယ်ဆိုတော့အမှန်တန်ကောင်းတဲ့တကယ် super power ကြီးကနေပြီးတော့တံတားဆိုတဲ့အထက်ရေကိုထည့်လိုက်မယ်ဆိုလို့ရှိရင်ဖြစ်ပေါ်လာတဲ့ responsibility ပေါ့နော်တာဝန်ယူရမယ့်ကိစ္စတွေအများကြီးရှိလာနိုင်တယ်နောက်တစ်ခါဒီတာဝန်တွေပေါ်မှာဖြစ်ပေါ်လာတဲ့အနေအထားတွေပေါ်မှာဒေါက်ဆန်းစုကြည်ကမကောင်းရင်မကောင်းဘူးလို့မဆွမ်းဆောင်နိုင်မဆွမ်းဆောင်ဘူးလို့ဒီပြည်ထောင်စုတွေကသူခံရနိုင်တယ်ဆိုတော့သူ့ဒီတိုင်းလို့ထားဆိုရင်တမန်နေရာကိုပေးလိုက်တာကပို့ပြီးတော့ဒီတစ်ချက်တစ်ဖက်အုပ်စုပေါ့နော် USCB ပါဝင်ဦးတန်းချွေတို့အတွက်ကပို့ဆင်ပြတာကိုပြရတာတစ်ချက်ပေါ့နောက်တစ်ချက်ကဦးတန်းချွေကတော့ shock dialogue ကိုရင်းခဲ့တယ်အချင်းတို့ဦးဒီဒေါက်တာကြီးတောင်းဆိုတဲ့ dialogue ကိုပြန်ပေါင်းလာတော့ငင်းနေတာဒီမှားတယ်ဆိုရဲဟာကိုဒီနေ့ဝယ်ခံရပြီဆိုတော့သူကိုယ်တိုင်ကသူ့ကိုကြိုးစားဆိုတော့အကောင့်ဆုံးသူ့ဘက်က compensation ပေါ့ကျော်ကျေးပြန်ပေးတာဟာသူဒေါက်တာကြီးကိုတာမမပြောင်းလုပ်ခဲ့တဲ့59ဆောင်းလုံးကိုတနည်းတစ်ပုံဖြည့်ရှင်းပြီသူ့ကိုတာမလုပ်ခွင့်ပေးလိုက်ပါကွာလုပ်ပေးနိုင်တဲ့သူတွေကတက်ကောပါတီရောတဲ့လူတွေလည်းမကွက်ကွက်ကြပါနဲ့ဖြစ်အောင်လုပ်ပေးလိုက်ပါကွာလို့ဒီဘက်ကနေပြီးပြန်လိုက်ပေးလိုက်တာဒီပြီးခဲ့တဲ့ကာလအတွက်ဒေါက်တာဆူကြီးအကြီးမားဆုံးပြပြပေးနိုင်တဲ့ကျော်ကြီးပဲ
ကုဒီယာလီလိုင်းပေါ်မှာနေပြပါအောင်ခင်ဗျာတရော့ရှင်တချို့ကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်အာတရော့ရှင်တွေကတူးဖြစ်တဲ့ဥရွှေခါမူပြေမြို့နေရပါတယ်ဥရွှေခါကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတ
ယ်ဟုတ်ကဲ့ဥရွှေခါကြီးတူတုတ်တုတ်လေးဆွနေပါမေးမြန်းချင်လဲမေးမြန်းလို့ရပါတယ်ခင်ဗျာကျွန်တော်လူများလို့ပါအ
ာကျွန်တော်ပြောနေရတော့ဗောနော်ဒီအာနာနောက်ကွယ်အာနာရှင်ကဗောနော်ဒီဖက်ကြီးပေါ်ခြေတာဥပဒေရတတ်မလို့ဝါ60ခန့်တော့လောက်အာနာတေးကြီးသားဖြစ်တဲ့တည်းဒီအနာလည်းပြောင်းရင်မှသူတို့ကပြည်ပြည်မရှိလည်းပြောင်းပါလိမ့်မယ်အဲ့တော့ပြည်ပြည်လူကြီးရောက်ဈေးရင်ချလောက်မှရှိရဘူးအတိအကျဈေးရင်ရမှာတော့ဗောနော်ဒီဆွေကြီးပေါ်ကျောင်းဥတွေက NLD ဈေးရတက်လာပြီးနောက်ပိုင်းမှာဒါချော့ခါထားတယ်အတိအကျကျတဲ့ DJ ဝန်ကြီးဌာနတို့ကဆိုရေးတို့ငယ်စားရေးဝန်ကြီးဌာနတို့မှာအမိတ်မနာခံမှုတွေဖြစ်လာတဲ့တွေ့ပြည်ပြည်လူကြီးလို့ရှင်နဲ့ပြောင်းလဲနေပြီဗောနော်ဟိုပြည်ပြည်ရောက်မလုံနိုင်တဲ့တွေ့ NLD ဈေးရကိုပြည်ပြည်လူသူ့ရဲ့ဂျီလူအားနဲ့အောင်ဒီဆွေကြီးပေါ်ရလိုက်နေတယ်လို့ကြည့်နေတယ်ပြီးတော့အာနာရှင်ရဲ့ပြောလဲအမြတ်ထက်ပါနေတယ်အဲ့ဒါကြောင့်အဓိကအယူကြည့်တာကဒီဒီချင်းနေအာနာရှင်ကြီးကိုပေါ်ဆောင်နေတယ်ဒီဖွဲ့စည်းပုံကြေကဥပဒေကိုတည်တူတွေကပြင်ဆင်ဖို့ပေါ့နော်အဲ့ဒါဒီနဲ့ပြပေါင်းပြီးပြင်ဆင်ဖို့အဓိကလိုအပ်နေတဲ့အချက်ဖြစ်နေတယ်အဲ့ဒါပို့ပြီးမှအယူကြည့်ပါတယ
်ဟုတ်ကဲ့
ကျွန်တော်အဲ့ဒါတော
့ဟုတ်ကဲ့ဥရွှေခါကျေးဇူးပါခင်ဗျာကျွန်တော်ဒါနဲ့ပတ်သက်လို့ဟုတ်ကဲ့ခင်ဗျာဒေါက်တာရေမျိုးသိန်းကျွန်တော်မေးချင်ပါတယ်ခင်ဗျာအခုဆွနေပွဲတွေမှာတောက်လျှောက်ကြည့်မယ်ဆိုလို့ရှိရင်ဒေါန်ဆန်းစုကြည်ကအဓိကအခရာလို့ဖြစ်နေပါတယ် ပြောမစုံဒီမိုကရေစီအင်အားစုတွေဘက်ကအဲသူပြင်ဒုတိယခေါင်းဆောင်တတိယခေါင်းဆောင်ဒါမျိုးတွေလည်းကျွန်တော်တို့မတွေ့ရပါဘူးခင်ဗျာဒီအခြေအနေကြီးကအခုပြောင်းကာလအတွက်တင့်တော်ပါမလားဘယ်လိုယူဆလဲဘယ်လိုသုံးသပ်မိပါလဲ
အဲကျွန်တော်အနေနဲ့ကတော့လက်ရှိဟိုနိုင်ငံရေးအပြောင်းလဲမှာဒေါ်အောင်ဆန်းစုကြည်ရဲ့ဆန်းကဏ္ဍကဟိုတယောက်ထဲစားနေတဲ့ပုံစံမျိုးတော့ပေါ်လွင်နေပါတယ်ကျွန်တော်တို့သတိထားမှာကလက်ရှိအာဦးတန်းရွှေနဲ့တွေ့ဆုံပြီးနောက်ပိုင်းနိုင်ငံရေးအခင်းကျင်းမှာဟောလက်ရှိဟိုအနာရအတိုင်းဝိုင်းဟာဟောဦးတန်းရွှေရဲ့ဦးဆောင်မှုအော်မှာနိုင်ငံရေးဖြူဟာအစ်စ်ကိုစပြီးခင်းကျင်းသလားဆိုတဲ့အချက်ကိုလည်းစဉ်းစားဖို့လိုအပ်ပါတယ်။အဲ့ဒီနိုင်ငံရေးဖြူဟာအစ်စ်မှာဟလာသူတို့စိတ်တိုင်းကြပုံဖော်ထားတဲ့နိုင်ငံရေးဖြူဟာတဲမှာဟောရွေးကောက်ပွဲကိုအပြတ်အသတ်အနိုင်ရရှိတဲ့ဒေါ်အောင်ဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုပူးပေါင်းပါဝင်စေခြင်းနဲ့သဘောမျိုးအဖွဲ့ချစီမံတာမျိုးလည်းဖြစ်လာနိုင်တဲ့အနေအထားမျိုးရှိတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်
ဟုတ်ကဲ့
ဒီကြောင့်မလို့အဲ့ဒီလိုအနေထားမျိုးကိုရှင်းဆိုင်လို့ဆိုရင်ဒေါ်အောင်ဆန်းစုကြည်အနေနဲ့ပို့ရဲ့အပင်းလို့တုံတင်းခိုင်မာတဲ့အပင်းတပင်းဖြစ်အောင်အဲဘလုံးတင်းတင်းလို့ပြောရင်တော့ပေါ့ဗျာရှေ့တန်းကိုအလေတန်းကိုနောက်တန်းကိုဂိုးသမားကိုအသက်သက်မှာတုံတင်းခိုင်မာတဲ့အပင်းမျိုးဖြစ်အောင်တိစောက်ထားဖို့ဟာအဲ့မှာအရေးကြီးတယ်လို့ကျွန်တော်ကသုံးသပ်ပါတယ
်ဟုတ်ကဲ့ခင်ဗျာအဒေါက်တာရေမသိကျေးဇူးပါကျွန်တော်တော့ရှင်တူလီလိုင်းမော်ရောက်နေလို့သူတင်ကြပါတယ်ကုလမောင်ပါကုလမောင်အမေရိကန်ပြောင်စုကကြားပါလားခင်ဗျာ
ဟုတ်
ကဲ့ကုလမောင်ကြီးတူတူတူလေးဆွနေပြီပါရပါပြီ
ဟုတ်ကဲ့ပါတူတူတူပါဟိုကမနေ့ကတနေ့ကပေါ့ဦးတန်းရွှေနဲ့တွေ့တယ်ဆိုတာဒါမင်္ဂလာသတင်းပါအားလုံးကလည်းမျှော်လင့်နေတယ်ဦးသိန်းစိန်ပဲဖြစ်ဖြစ်ဦးသိန်းစိန်အဲဘုကြီးမိမောင်လိုင်းဦးချမန်းတို့ဒီနေရာလေးလှုပ်ဆိုတာဦးတန်းရွှေကပြီးခဲ့တယ်လို့အများလည်းသိပါတယ်အဲဒေါအောင်ဆန်းစုကြည်ကတွေ့တွေ့ဆုံဝင်တောင်းဝင်တာလည်းကြားပါပြီအခုတွေ့ဆုံနေတဲ့တက်တာဒါမင်္ဂလာသတင်းကျွန်တော်တို့ဟိုကြိုးစားမှာပါအခုဟိုကျွန်တော်ကြားလိုက်တဲ့အာပညာရှင်တွေပြောသွားတာလည်းကောင်းပါတယ်တို့တော့လေကျွန်တော်တို့ညပေါင်းများစွာကျွန်တော်တို့ဒီဟို2008ပြင်ဆင်ရေးဟလာတွေးဆောင်ဆွေးနွေးမျိုးသားကြံလည်ပြင်ပြရေးဆိုတာနဲ့ပဲကျွန်တော်တို့လုံးနဲ့ချလဲလိုက်ပြီးတော့ပြောတာအခုဟို NLD အမှတ်886လောက်တော့အဲ့ဒါလေးကုန်ပြီလေဗျအဲ့တော့ကျွန်တော်တို့ကဒီဥစ္စာကိုအဖြတ်နေနဲ့မပြောကြဘူးကျွန်တော်ဒီညလေးကျွန်တော်မြတ်တရားခံနေပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီဥစ္စာခြေလမ်းအစ်တစ်ပါနော်ခြေလမ်းအစ်တစ်ကိုခုမှမြင်ရတာပါဒါမှမမြင်ဘူးတဲ့ခြေလမ်းအစ်တစ်ပါအဲ့တော့ကျွန်တော်တို့ဝေဖန်နေကြတဲ့ဆိုင်ကျွန်တော်တို့ဒေါအောင်ဆန်းစုကြည်ကိုကျွန်တော်တို့ဘယ်လိုပံ့ပိုးမလဲဆိုတာဆွေးနွေးဖို့ကောင်းမယ်လို့ထင်ပါတယ်ဒေါအောင်ဆန်းစုကြည်ကတကယ်လုံးနေရတဲ့လူပါတကယ်ကွင်းထဲမှာတကယ်စကားနေရတဲ့လူပါ
ဟုတ်ကဲ့ကုလမောင်ကျေးဇူးပါတင်ပါတယ်ခင်ဗျာကျွန်တော်ကုတီဟာကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျာကုတီဟာခုနကကုလမောင်ဆွေးနွေးတာကတော့ဒီအမျိုးသားပြန်လည်တင်ပြရေးအတွက်ကိုရှေ့ရှုဖို့ပြောတာပေါ့နော်ကျွန်တော်ကတော့မေးချင်တာတစ်ခုကဥရွှေမိုင်းရဲ့အခန်းကဏ္ဍပါကျွန်တော်တို့အခုမနေ့ကဥတန်းရွှေနဲ့ဒေါအောင်ဆန်းစုကြည်တို့တွေ့ဆုံတဲ့ကိစ္စမှာဥရွှေမိုင်းကစီစဉ်ပေးတယ်ဆိုတဲ့တိကျခိုင်မာတဲ့သတင်းဒီကျွန်တော်တော်များရပါတယ်ခင်ဗျာအဲ့တော့ဥရွှေမိုင်းရဲ့အခန်းကဏ္ဍပြန်ရှိလာပြီလားကုတီဟာဘယ်လိုသုံးသပ်ပါလဲ
ဟုတ်ကဲ့ခင်ဗျာဥရွှေမိုင်းကကျွန်တော်မြင်လာပြောရရင်တော့ဥရွှေမိုင်းသူ့ရဲ့နိုင်ငံရေးသမားဘဝကိုသူပါပြရနေပြီးတော့ခေါင်းဆောင်များလည်းဖယ်ခဲ့ဆန်းလည်းပြန်ဆက်ပြီးတော့နိုင်ငံရေးသမားဘဝကိုကျွန်တော်တို့ဟိုကာဒီကနေစရတဲ့သဘောမျိုးတွေ့ရပါတယ်ဆိုတော့ဒီမှာလည်းဒီ၄-၅နှစ်လောက်ပေါ့၄နှစ်ကျော်ကျော်လောက်ဒီဒီပါဒီပါလီမန်ထဲမှာအလုပ်လုပ်ရတဲ့ကပါလီပေါင်းစုံနဲ့နိုင်ငံသမားပေါင်းစုံနဲ့ဖြည့်ဖြည့်ဆက်ဆက်ဆက်ဆက်နေခါမှာဟိုဒီစစ်သားဟောင်းဆိုတဲ့ character အနေနဲ့နိုင်ငံသမားဆိုတဲ့ character ဖြည့်ဖြည့်ချင်းဝင်လာတော့ပြီးသားမိတယ်။နောက်တစ်ခါဒေါ်ဆန်းစုကြည်နဲ့ရဲတင်းတင်းဆက်ဆံလာတာပြီးသားမိတယ်။ဆိုတော့ဒါပေမဲ့လည်းအဲ့လိုမျိုးတကယ်ကိုနိုင်ငံသမားပုံစံအလုပ်လုပ်လာတဲ့အချိန်မှာပဲသူကပယ်ရှားဆက်ရတယ်။ဒါသူရွေးကောက်ခံဖြစ်အောင်တော့ပြန်ပြီးတော့တက်ကနေပြန်ဆက်ပြီးကျိုးပါရတယ်။နောက်ဆုံးဒီတော့ခံလည်းဖြစ်ဘူးဆိုတော့ဒီတော့ပဲလှုံသွားတာပေါ့နော်ဆိုတော့ပြောမှဆိုရင်နိုင်ငံရေးသမားဘဝတယောက်အနေနဲ့ဒီသူကတော့ဂိတ်ဆုံးနေလို့ဖြစ်တယ်ဆက်တော့ဟိုလာမဲ့ဟလာနောက်စမ်းမတော့ဘူးဒီဘလို့ပြင်ဆင်မလဲဆိုတော့သူကိုယ်တိုင်လည်းစဉ်းစားပြီးသားလို့တော့ပြောတာပေါ့နော်ဒါပေမဲ့လည်းဟိုမတိတာမမြင်ရသေးဘူးပေါ့ဒါပေမဲ့ကျွန်တော်ကဒီအစိုးရအကောင်ဆိုသလိုဥချိန်မှန်းအတွက်ကျွန်တော်ပထမမသင်ထားတဲ့ဟာတစ်ခုဘာမြင်ရလဲဆိုတော့တစ်ဖက်က USDB ကဟလာဟိုရုပ်တော့ပွဲနီးလာကနီးလာကမှဥချိန်မှန်းကောင်းဆောင်မှုကိုဖယ်ရှားပြီးတော့ဥသိမ်းစင်ရဲ့ကောင်းဆောင်မှုကိုပြန်ရယူလိုက်တဲ့ချိန်မှာအဲဆုံးချုံးတော့ပေါ့နော်ရေတော်ကွယ်ဆုံးသွားတဲ့အချိန်မှာဥချိန်မှန်းနဲ့ဥသိမ်းစင်နဲ့ကြားမှာဘလို့ပြန်ဖြစ်သွားလဲဆိုတော့ဥချိန်မှန်းကမတိမတာလေးအပေါ်ပြန်ရောက်လာတယ်ဘာဖြစ်လို့ဆိုဥသိမ်းစင်ရဲ့ဥတော်မှုကကြာဆုံးသွားတယ်သူကဆိုတော့ဥသိမ်းဥချိန်မှန်းကနိုင်ငံရေးအရဒီ USDB ပါတီကမှာပြန်ပြီးတော့ဟိုအားကိုးခြင်းစရာဟလာအမှန်မှသူတွေးတာမှန်ခဲ့တယ်ဆိုတော့ဒီဒီဘက်ကအားလုံးကပြန်စင်းစားတဲ့အနေထားကိုပြန်ရောက်လာတယ်ဆိုတော့ခုနေရာလေးကမတိမတာ USDB ပါပြန်ပြီးတော့ရရှိလာနိုင်တာပေါ့နော်
ဟုတ်ကဲ့ဗျာကုသိကကျေးဇူးပါခင်ဗျာကျွန်တော်တို့ဒီတော့ရှင်တူဦးဖြစ်တဲ့အဲသူကတော့ဆရာတော်ဘတ်တန်တာအင်ဒရာစာရအဲမြို့နယ်ပဲကျွန်တော်ကျုံပေါ်ကျုံပြမြို့နယ်ထင်ပါတယ်အဲမြို့နယ်မဘာတာဥက္ကဋ္ဌလို့ဆိုပါရဲ့ ကျုံမငီတင်မဖေရတင်မဆွေးနွေးလို့ရပါတယ်ခင်ဗျာတူပါ။ဟာ
ဦးရေပြောချင်တာတော့ဟောပါဟိုဒီသူတို့လေဒါဒီပုံစံလုပ်နေတာတော့နောက်ဆုံးဘွဲပြူလဲနေနဲ့ပြစ်တာပဲဗျာပြစ်ပြီးတော့မရတဲ့အဆုံးလဲကြလဲကြရောနောက်ဆုံးသူဟိုအလာဘကဘလူးဟာဟိုဖျားပြန်ချော့တယ်လို့ပဲအထွက်လိုက်ဝင်လိုက်အလာခိုင်းပြီးတော့နောက်ဆုံးတစ်ချက်တတိထားမှာကတော့ချီ2000ကျပ်ပြည့်မဲ့ပုံစံတွေမဖြစ်အောင်တော့အဲ့တော့ဒေါ်ဆန်းစုကြည်တတိထားကိုလိုရဲလို့အဲ့ဒါလေးကိုအတုတ်ကနေလိုက်ရနေပြီးတော့အချမ်းလို့ဆိုးလို့ကြံပါအဲ့ဒါလေးပါပဲ
တင်မဖျားတင်မဖျားကျွန်တော်ကိုစီသူအောင်မြင့်အဲ့ကိစ္စနဲ့ပတ်သက်လို့မေးချင်ပါတယ်တကယ်ပဲဘုကြုံမှုကြီးတန်းရွှင်နဲ့တွစ်ဆုံမှုဟာသူတို့နောက်ဆုတ်သွားပြီလို့ယူဆရပါလားဦးစီသူအောင်မြင့်အမြင်လေးသိချင်ပါတယ
်ကျွန်တော်ကဟိုဆင်းရဲခဲ့တဲ့ဒီမှာသူတို့နောက်ဆုတ်သွားပြီလို့ဟိုကျွန်တော်သုံးသပ်တာမပါပါဘူးအဲ့ဒါလို့လည်းကျွန်တော်မထင်ပါဘူးအဓိကကတော့သူတို့အနေနဲ့ဒေါက်တာစုကြည်ကသူကကြိုးစားတယ်ကြိုးစားတဲ့အနေအထားတွေကိုအလိုက်တွင်ပေါ့နော်ဒါသူတို့ကဟိုလက်ခံပေးတယ်တိတ်ဆုံပေးတယ်ဒီသဘောတော့ပဲကျွန်တော်လောလောဆယ်ဟိုမြင်နိုင်သေးတယ်နောက်ဆုံးတော့ဒီဆိုတဲ့ဟာမျိုးကတော့ကျွန်တော်တော့မပြည့်မိသေးပါဘူး။အဲဘာဖြစ်လို့လဲဆိုတော့ဟိုလောလောဆယ်အချင်းကြီးကိုဘာမှဟိုတက်မလို့ကာကွယ်ဥပဒေပေါ့နော်အဓိကသူပြောသွားတဲ့ဒီမှာဒါနဲ့ပတ်သက်တဲ့အရေးအယောင်တွေပါလေကျွန်တော်တခုမှကျွန်တော်ဟိုမမြင်သေးပါဘူး။ဒီလိုမှနောက်ဘယ်လိုမျိုးတိုင်းရှင်နဲ့ပတ်သက်လို့လဲသူကိုယ်တိုင်ပြောထားတာဟိုသူကိုယ်တိုင်မဟုတ်ပေါ့နော်တက်မလို့ကာကွယ်ဥပဒေပါဝင်သူတို့ခေါင်းဆောင်တွေပြောထားတာလည်းရှိပါလေ။အဲ့ဒါကတော့ဘယ်လိုမျိုးတိုင်းရှင်ကသူတို့ပေါ်မှာဩဇာလွှမ်းမိုးမှုတွေပါလေမရှိတော့ဘူးမပါဝင်တော့ဘူးဆိုတာပြောထားတဲ့အတွက်ကြောင့်မလို့အခုတွေ့ဆုံပွဲကနေပြီးတော့လေဒီမူတိုင်းရှိပြရလေဘာကတိဘာဟိုအမရလိမ့်မယ်လို့တော့ကျွန်တော်မပြောလိမ့်ပါဘူ
းဟုတ်ကဲ့ဒါဆိုလို့ရှိရင်အကူပြောင်းတဲ့ပတ်သက်လို့ဦးတန်းရွှေနဲ့တွေ့ဆုံမှုဟာအခရာကြတယ်လို့ယူဆနိုင်ပါလားဆိုလိုတာကဦးသိစိတ်နဲ့လည်းတွေ့ပြီးပြီးအဲလက်ရှိကဝေးဦးစီချုပ်နဲ့လည်းတွေ့ပြီးပြီးလိုအပ်ပါမလားဦးတန်းရွှေနဲ့တွေ့ဆုံမှု
အဲကျွန်တော်ထင်တယ်လိုအပ်ပါတယ်ဒါဖြစ်လို့လဲဆိုတော့ဒေါ်ရစီကြီးကဒီဟာကိုသူအဖြေရှာမယ်လို့ကျွန်တော်ထင်ပါတယ်သူချီရှာတယ်ဖြစ်လိုက်ဒီအကုန်လုံးကိုသူလိုက်ကြိုးစားတယ်အဒီနည်းနဲ့ကြိုးစားမှုတစ်ခုလိုပဲကျွန်တော်မြင်ပါတယ်ဒီကနေပြီးတော့မှဟိုလက်လျောမှုရတယ်လို့ပြောလို့တော့ကျွန်တော်တို့အဲ့လိုမတွေးမိပါဘူ
းဟုတ်ကဲ့ခင်ဗျဒေါက်တာရံမျိုးသိမ့်မိချင်းပါတယ်ဆက်သေးပါကိုရံမျိုးသိမ့်အခုဒီတွေ့ဆုံမှုကလက်ရှိအခုပြောင်းချင်နေမှာရလက်ကောင်းနေရလာမယ်လို့မျှော်လင့်စရာများရှိပါလား
အဲကျွန်တော်ရဲ့အမြင်ကတော့ပေါ့လေလက်ရှိကျွန်တော်တို့ဟို2017အာဏာလွှဲပြောင်းပြီးနောက်ပိုင်းတွေကအခုအချိန်ကြီးပေါ့လေအဲဘ ෝජ ုံမူကြီးဟောင်းတရှိအနေနဲ့အစိုးရပေါ်မှာရောတပ်မတော်ပေါ်မှာရောဩဇာရှိနေတယ်လို့ကျွန်တော်ကသုံးသပ်တဲ့အတွက်ကြောင့်မလို့ဒီလက်ရှိတွေ့ဆုံမှုကနေပြီးတော့အဲအရပ်စစ်ပယ်ဆက်ဆံရေးနောက်ကျွန်တော်တို့အမျိုးသားပြန်လည်တည်မြဲရေးနဲ့ဒီဒီမိုကရေစီပြုပြင်ပြောင်းလဲရေးရှေ့ခရီးမှာအရေးပါတဲ့ဟိုအစိတ်အပိုင်းတစ်ခုကိုပေါ်ဆောင်လိုက်တဲ့သဘောလို့ကျွန်တော်ကတော့သုံးသပ်ပါရ
ဗျ။ဟုတ်ကဲ့တစ်ဖက်ကပြောလဲဆိုရင်အမျိုးသားပြန်လဲတင့်မြတ်ရေးကိုအမျိုးသားဒီပူစီဖွဲ့ချုပ်အနေနဲ့အခုချိန်မှာအရန်ကိုအလေးထားနေတာအာယုံထားနေတာတွေ့ရပါတယ်။တစ်ဖက်ကနင့်နာခဲ့တဲ့လူတွေလည်းခံစားခဲ့တဲ့လူတွေလည်းတက်ကြွလှုပ်ရှားသူတွေလည်းတော်များများရှိတာကျွန်တော်သတိပြုမိပါရခင်ဗျ။အဲ့တော့ဒီဘက်ကျွန်တော်တို့ဒီမိုကရေစီအင်အားစုတွေဘက်မှာကြီးလို့ရှိရင်ဒီအခြေအနေကအကွက်ကွက်ပြပြဖြစ်နိုင်လားစိုးရိမ်စရာများရှိလားကိုဒေါက်တာရေမျိုးသိန်းအမြင်လေ
း။အဲကျွန်တော်အမြင်ကတော့ပေါ့လေအဲ့လက်ရှိဟိုနစ်နာခဲ့တဲ့လူတွေဆုံးရှုံးခဲ့တဲ့လူတွေအများကြီးရှိတယ်ဆိုတာကျွန်တော်လည်းပဲလက်ခံပါတယ်။ဒါပေမဲ့ဒီလူတွေရဲ့ဟိုပေးဆပ်မှုတွေဒီလူတွေရဲ့နစ်နာခံမှုတွေဒီလူတွေရဲ့ဆွန့်လွတ်မှုတွေဟာကျွန်တော်တို့မြန်မာနိုင်ငံနဲ့မြန်မာပြည်သူလူထုရဲ့ဘဝတွေပို့ပြီးတော့ကောင်းမွန်လာအောင်နောက်ပြီးတော့နိုင်ငံရေးရပို့ပြီးတော့လွတ်လပ်လာအောင်ဒီမိုကရေစီစနစ်ကိုပို့ပြီးတော့ဦးတည်နိုင်အောင်နောက်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုပို့ပြီးဦးတည်နိုင်အောင်ဆိုတဲ့ရည်ရွယ်ချက်တွေဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီကျွန်တော်ပြောတဲ့ Federal Democracy ပြည်တော်စုဆိုတဲ့ကြီးမားချက်ပန်းနိုင်ကြီးကိုဥတည်တဲ့နိုင်ငံရေးခြေလှမ်းကိုအစပြုနိုင်တယ်ဆိုရင်ကျွန်တော်အမြင်အားဖြင့်တော့ပေါ့လေဟိုအာမခံချက်ရှိတဲ့နိုင်ငံရေးခြေလှမ်းကိုအစပြုနိုင်တယ်ဆိုရင်ကျွန်တော်အမြင်အားဖြင့်အဲ့ဒီပေးဆက်ခဲ့တဲ့လူတွေအားလည်းပဲဟိုကျေနပ်မယ်လို့ကျွန်တော်ကတော့မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တော့ရှင်တူဖိတ်ခေါ်ခြင်းပါတယ်ကိုခမောင်းလွင်ကိုခမောင်းလွင်ကြားပါလားခင်ဗျာဟုတ်ကဲ့ကိုခမောင်းလွင်ဆွေးနွေးလို့ရပါတယ်ခင်ဗျာတူပေါ့ကိုခမောင်းလင်းဟုတ်ကဲ့ပြောအာကိုခမောင်းလင်းကျွန်တော်အတန်လုံးဝချီလင်းမှုမရှိပါဘူးခင်ဗျာကျွန်တော်နောက်မှပြန်ခေါ်ဖို့ကြိုးစားပါမယ်ကိုခမောင်းလင်းကျွန်တော်ကောင်းမချားလို့ပါကျွန်တော်အဓိကပင်နိုင်ဆွေးနွေးတဲ့ကုတီဟာကိုပြန်ဖိတ်ခေါ်ကြင်ပါတယ်ကုတီဟာကြားပါလားခင်ဗျာ
ကြားပါတယ်ကျွန်တော်လည်းပြောပြချင်လို့တော်ပဲ
ဟုတ်ကဲ့ပြောပါခင်ဗျာအား
့တခြားမဟုတ်ပြအခုပဲနေသေးနေချွေသေးအောင်ဟာသူ့ရဲ့ Facebook အကောင့်မှာသူမဆက်ကောင်းဆောင်လေးရဲ့ခွင့်ပြုချက်ရဆိုပြီးသူ့ရဲ့ post ပြင်လာပါတယ်ခင်ဗျအဲ့ဒီမှာစိတ်ဝင်စားပြတ
ော့သူပြောခဲ့ရသူဖြစ်နေပြီပေါ့
message ကိုကျွန်တော်ဖတ်ပြပေးရစီ
ဟုတ်ကဲ့ပါပြောပ
ါဟုတ်ကဲ့ဘောဒမူရီတန်းချွေကပြောပါတယ်အဲ့ဒီသူ့နှစ်ယောက်တွေ့တဲ့ဒီဟိုပါပေါ့နော်ဒီဆွေးနွေးပွဲနဲ့ပတ်သက်တဲ့အမှတ်ချက်ပေါ့ရေကောက်ပွဲနဲ့ဒီအဝင်အနိုင်ရခဏလေးနော
်ဟုတ်ကဲ့
ရွှေကောက်ပွဲလည်းခဏလေးပါရွှေကောက်ပွဲတွင်တရားဝင်အနိုင်ရရှိခဲ့ပြီးနောက်မြန်မာပြည်အနာဂတ်ခေါင်းဆောင်ပြီးတော့အောင်ဆန်းစုကြည်ဖြစ်လာမိမှာအလုံးလက်ခံရပြီးအမှန်တရားနဲ့ဖြစ်ပြီးဒီမှာအနေဖြင့်တိုင်းပြည်ပုံပြိုးတိုးတက်ရေးအတွက်အမှန်တကယ်ကျိုးပန်းဆောင်ရွက်မည်ဆိုပါကမိမိအနေဖြင့်တက်နိုင်သည့်တမအစွမ်းကုန်ကူညီပံ့ပိုးပြီးဗိုလ်ချုပ်မူကြီးတန်းရွှေရေးဆိုပြီးတော့ပြင်ထားပါတယ်ခင်ဗျာ
ဟောအဲ့ဒါကဗိုလ်ချုပ်မူကြီးတန်းရွှေရဲ့တရားဝင်ခွင့်ပြုချက်နဲ့တင်တဲ့သဘောလားရှိတာမှတ်ချက်နဲ့ရေးထားလား
အဲ့တော့နေချွေသေးအောင်ကသူကအောက်မှာဘယ်လိုရေးထားလဲဆိုတော့ဘုံတို့ပြည်သက်ရဲ့ငင်းနဲ့ဒေါက်ဆန်းစုကြည်တို့ဒီ၄၁၂လ၂၀၁၅ရက်နေ့ရက်နေ့၃နာရီအချိန်ရွယ်နေပြီးတော့ရှိဘုံတို့ပြည်ငင်းကြီးလေးကနေအိမ်နဲ့၂နာရီခွဲခန့်ကြာပြည့်စုံသေးနေခဲ့ကြပြီးနှစ်ဖက်ကောင်းဆောင်နိုင်ခွင့်ပြုချက်ဖြင့်သတင်းထုတ်ပြန်ပါပြီဆိုရေးထားပါတယ
်ဟုတ်ကဲ့ကုသီဟာ
ဒါဆိုကျွန်တော်တို့အများကြီးတွေးလို့ရပါတယ်ကျွန်တော်တို့ဆိုတော့ပြောခဲ့တဲ့အားရအများကြီးဖြစ်လာနိုင်ခြေရှိပါပဲခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တော်ရှင်တူလီလိုက်မောင်ရှိနေလို့ကျွန်တော်ဖိတ်ခေါ်ချင်ပါတယ်ဥကျော်ဝင်းကြားပါလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ့ဥကျော်ဝင်းတူတို့တို့လေးဆွနေပါဟုတ်ကဲ့ရပါပြီ
ဟုတ်ကဲ့ကျွန်တော်အမြင်ရတော့ဗျာဒီသူတို့ကဘယ်လိုပြောလဲဆိုတော့ဒီသူတို့ရဲ့ပိုင်ဆိုင်မှုတွေပေါ့ဗျာဟယ်လို
ဟုတ်ကဲ့ကြားပါတယ်ကြားပါတယ်ပြောပါတူတို့တို့လေးဆွတီးပေးပါဟော
သူတို့ဟုတ်ကဲ့သူပိုင်ဆိုင်မှုတွေကိုကာကွယ်တာပဲဗျာအဲ့ဒါသူတော့သူရဲ့ဆွေးနေတာအဲ့ဒီသူတို့လက်ရှိပိုင်ဆိုင်မှုတွေပေါ့ဗျာအဲ့တော့သူကဒေါက်တာစီကတာကွယ်ပေးမယ်ဆိုတော့ရှော့ကြည့်ဖြစ်နေမယ်လို့ကျွန်တော်ထင်ပါတယ်ကို
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်ခုနကကိုတီဟပြောထားတဲ့အခြေအနေနဲ့ပတ်သက်လို့အာကိုစီသူအောင်မြင့်အမြင်လေးသိချင်ပါတယ်နေသွေးရှိကိုနေသွေးရှိအောင်ဒီဗိုလ်ချုပ်မှုကြီးတန်းရွှေရဲ့မြည်ဟာသူ့ရဲ့ Facebook စာမျက်နှာတွေ့ဆုံတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တရားဝင်တင်ထားပါတယ်ခင်ဗျာကျွန်တော်အခုကြည့်လိုက်တဲ့အချိန်မှာပဲဒီမြန်မာပတ်စံငါးတော့နံအပေါ်မှာဒေါက်ဆန်းစုကြည်နဲ့ဦးတန်းရွှေလက်မှတ်ထိုးထားတာကိုပါသူဓာတ်ပုံနဲ့တင်ထားတာတွေ့ရပါတယ်ခင်ဗျာအဲ့တော့အခုဒီအချိန်နေဖြစ်လာတဲ့အားနဲ့ပတ်သက်လို့ဦးစီသူအောင်မြင့်တုံးသက်ချက်လေးပြပါအောင်ဗျအ
ဲဒါခုနကအချိန်နေနေတော့ဒါကျွန်တော်တို့တိုင်းပြည်အတွက်အရန်ကောင်းတဲ့အလားလာပေါ့အဲအရန်ကောင်းတဲ့အလားလာဆိုတဲ့ခါကျတော့ဒါအနာဂတ်အတွက်လည်းဒါကောင်းလာနိုင်မယ်လို့ကျွန်တော်ဟိုယူဆပါတယ်တော်တော်ကောင်းတဲ့အချိန်နေလို့ကျွန်တော်ဟိုနားလည်ပါတယ
်ဟုတ်ကဲ့ခင်ဗျာဒေါက်တာရေမျိုးသိအမြင်လေးလည်းကျွန်တော်ကြားချင်ပါတယ်နောက်ဆုံးပေါ့
ဟုတ်ကဲ့ကျွန်တော်ကတော့ဟိုတစ်ဖက်ကကျွန်တော်တို့အကောင်းဆုံးကိုမျှော်လင့်တယ်လို့ပဲကျွန်တော်တို့အဆိုးဆုံးအတွက်လည်းပဲကျွန်တော်တို့ပြင်ဆင်ထားဖို့လိုအပ်တယ်လို့မြင်ပါတယ်လက်ရှိအချိန်မှာကျွန်တော်တို့ဟာကျွန်တော်ရဲ့အမြင်အရအဖြစ်ပြောမယ်ဘောင်ဆန်းစုကြည်ရဲ့လုံခြုံရေးအခြေအနေဟာတော့အတော်အလေးထားမယ့်အနေအထားမျိုးမှာရှိတယ်လို့ကျွန်တော်ကမြင်ပါတယ်ဘောင်ဆန်းစုကြည်ရဲ့လုံခြုံရေးနဲ့ပတ်သက်ပြီးတော့လက်ရှိကျွန်တော်တို့နိုင်ငံမှာတော့ဟိုတက်မတော်အနေနဲ့တော့အပြည့်အဝတာဝန်ယူစောင့်ရှောက်ပေးဖို့အဓိကကြတယ်လို့ကျွန်တော်ကသုံးသပ်ပြောကြလို့ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်ဆုံးကိုတီဟမေးချင်ပါတယ်ခင်ဗျာပြောမယ်ဆိုရင်တော့အထူးကြကြနှစ်ဖက်လုံးရဲ့ပြောရေးစကားရှိသူကကိုနေရွှေသွေးအောင်ရသွားတဲ့ပုံတော့ဖြစ်သွားတာပေါ့လေဟိုကိုဒီထုတ်ပြန်ခြင်းနဲ့ပတ်သက်လို့ကိုတီဟရဲ့အမြင်လေးသိချင်ပါတယ်
ခဏပြန်မေးပါဦးကို
အဲဒီထုတ်ပြန်ခြင်းနဲ့ပတ်သက်လို့အချိန်ဒီပေါ်မှာကိုတီဟရဲ့သုံးသပ်ချက်လေးပါ
ဟုတ်ကဲ့ဒီအချိန်လေးကလေဟိုပေါ့နော်ကျွန်တော်တို့အနေနဲ့အမြဲဟိုသတိထားမဲ့အချိန်လေးပြပါဘာလို့လဲဆိုတော့ဒီလိုမျိုးတန်းရှိဆိုတာလည်းတွေ့ရင်ပြောရရင်ကျွန်တော်တို့ဩဇာအာဏာရှိနေပဲတရားဝင်ရှိရဩဇာအာဏာတော့မဟုတ်ဘူးခင်ဗျာဆိုတော့ဟိုတက်ဆာတော့တရားဝင်ဟလာဥအခြေခံဥပဒေအရရောတရားဝင်ရက်တည်နေတဲ့ institution တစ်ခုလည်းဖြစ်တယ်အခြေခံဥပဒေအရလည်းလွတ်တော်မှာရောဟလာအစိုးရအဖွဲ့ကြီးမှာရောဟိုတာဝန်ရှိတဲ့လူတွေအများကြီးရောဒီအာဏာကိုဆွဲတိုင်နေတဲ့အဖွဲ့ကြီးလည်းဖြစ်တဲ့အခါကျတော့တကယ်တမ်းကျတော့ဒီတက်မတော်နဲ့လက်ရှိအစိုးရလက်ရှိအာဏာပြန်နေသေးတဲ့သုံးသပြန်နေသေးတဲ့အစိုးရနဲ့ဟိုဗိုလ်ချုပ်မှုကြီးတန်းရွှေနဲ့ဘယ်လောက်သဟသာသာရှိပြီးတကယ်ဘယ်လောက်သူကမိတယ်လဲဆိုတဲ့ပုံမှာလည်းမူတည်ပါခင်ဗျာဗိုလ်ချုပ်မှုကြီးတန်းရွှေအခုဆိုရင်တော့အဆောက်အအုံအနာဂတ်ရဲ့ခေါင်းဆောင်လို့တဝေးတရားဝင်သဘောလိုက်တယ်ကျွန်တော်တွေ့ရပါတယ်ဒါအမြဲတမ်းကောင်းမွန်နေလားလားပါဒါအဲ့လိုပဲအခြေခံပါလေကျွန်တော်ကဒေါက်တာရန်မျိုးသိန်းတစ်ဖက်ကထောက်တာတယ်လို့ပဲတခြားဝင်လာနိုင်တဲ့ sector တွေလည်းကျွန်တော်တို့ကြည့်ရမှာပါတော့ရုံးတာမှုတွေကလည်းဘလောက်ရှိလာနိုင်ဆိုတာကြည့်ရမှာပါ
ကိုတီက
ကိုယ်လေးပြောရရင်ကျွန်တော်တို့အားလုံးအမြင်ကတော့လက်ရှိအခြေအဒီဂေတာတွေအားလုံးကတော့အကောင်းမကူသွားနေတယ်လို့မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါခင်ဗျာကျွန်တော် diet လေးလိုက် season အချိန်စစ်သွားပါပြီအချိန်လည်းနေကြော်သွားပါပြီကျွန်တော်ဒီမှာပဲဇာနာကွင့်ပေးပါအဓိကပါဝင်ဆွေးနွေးပေးတဲ့ကူးစီသူအောင်မြင့်ဒေါက်တာရန်မျိုးသိန်းကိုတီဟာအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ diet လေးလိုက် season ဒီမှာဇာနာကွင့်ပေးပါ
ကို
ကိုသားညုံစီစဉ်ထုတ်လွှင့်ခဲ့တဲ့တိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြရတာပါရှင်။တိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုစနေနေ့အင်္ဂါညတိုင်းမှာပုံမှန်ထုတ်လွှင့်ပေးပါရရှင်။ VOA American တန်ခါနေထုတ်လွှင့်ပေးနေတဲ့သတင်းပတ်ဆင်ကဏ္ဍတွေကိုတစ်နေ့6ချိန်ထုတ်လွှင့်ပေးနေသလိုဒီ VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်နဲ့တပြည့်ညီဖြစ်စေပြန်လည်ထုတ်လွှင့်ချက်တွေကိုဖြစ်စေနားဆင်နိုင်ကြပါရစေ။ဒါရင်မက VOA ရဲ့နေ့စဉ် TV သတင်းလွှာကိုရော TV သတင်းတွေကိုပါကြည့်ရှုနိုင်ကြပါရစေ။
ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရင်ဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ
်။ VOA American တန်ရဲ့တနင်္ဂနွေနေ့မနက်ခင်းတန်လွှင့်စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မကြာခင်မှာအခုမနက်ပိုင်းအစီအစဉ်တွေအဆုံးသတ်တော်မှာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်။တနင်္ဂနွေနေ့ညနေပိုင်းမှာဒီမိုကရေစီရေးရာဆွေးနွေးကမြန်မာပြည်ကပေးစာမြန်မာပြည်တွင်းသတင်းသုံးသပ်ချက်တွေကိုလည်းနားဆင်ကြရဖို့ရှိပါတယ်ရှင်။အခုတင်းငွေနေနေမနက်ခင်းအစီအစဉ်တွေအစုံမတက်ခင်မှာသတင်းချင်းချုပ်ကိုမနန္ဒာချမ်းကကြီးညာပေးပါအောင်မယ်ရှင
်။ဗုဒ္ဓဟူးနေ့ကကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမြို့မှာလူ14ဦးကိုအဆုံးရောက်ဖြစ်နိုင်တဲ့ဇနီးမောင်နှံရဲ့ပြစ်သက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းမှာအမေရိကန်သမ္မတဘရက်ကိုဘားမားကနေအမေရိကန်တွေကိုအကြမ်းဖက်ချင်းချောက်လို့မရနိုင်ဘူးလို့ပြောဆိုလိုက်ပါတယ်။ပြည်ထောင်စုစုံစမ်းစစ်ဆေးရေးဗျူရို FBI ကတော့အစုလိုက်ပြုံလိုက်ပြစ်ခတ်ခဲ့မှုကိုအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတစ်ခုဖြစ်တရားဝင်သတ်မှတ်စုံစမ်းစစ်ဆေးနေပါတယ်။သမ္မတတယောက်အနေနဲ့အမေရိကန်ပြည်သူတွေရဲ့ဘေးကင်းလုံခြုံရေးဟာဦးစားပေးကိစ္စဖြစ်တယ်လို့တိုင်းပြည်ကိုအစွမ်းရှိသမျှကာကွယ်သွားနိုင်ဖို့အမေရိကန်တွေကြားစည်းလုံးညီညွတ်မှုရရှိဖို့လိုအပ်တယ်လို့လည်းသမ္မတဘရက်ကိုဘားမားကစနေနေ့အပတ်စဉ်မိန့်ခွန်းမှာပြောကြားခဲ့ပါတယ်။အမေရိကန်နေအဖြစ်နဲ့ပွင့်လင်းလွတ်လပ်တဲ့လူအတိုင်းဝိုင်းတစ်ခုဖြစ်အမေရိကန်ရဲ့ဆန်တန်မိုးတွေကိုဆက်လက်ဆုပ်ကိုင်ထားမှာဖြစ်ပြီးတောင်တင်းခိုင်မာမှုရှိတဲ့အမေရိကန်ပြည်ထောင်စုအနေနဲ့ချန့်ချန့်ခံနိုင်စွမ်းလည်းရှိသလိုအကြမ်းဖက်ချင်းချောက်လို့မရနိုင်ဘူးလို့လည်းသမ္မတကပြောဆိုခဲ့ပါတယ်။ FBI ဘူရိုအကြီးအကဲ James Comey အပါအဝင်သမ္မတရဲ့ထိတ်တန့်ရဲရာရှိတွေကစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီးသမ္မတကိုထပ်မံအစီရင်ခံခဲ့ကြပါတယ်။တိုက်ခိုက်သူတွေကစနစ်တကျစုစည်းထားတဲ့တိုက်ခိုက်သူတွေဟာဆိုရင်စနစ်တကျစုစည်းထားတဲ့အဖွဲ့တစ်ခုဒါမှမဟုတ်အကြမ်းဖက်ကွန်ရက်တစ်ခုခုကဖြစ်နိုင်တဲ့အချက်လက်တွေမတွေ့ရသေးဘူးလို့လည်းအင်ဗျူတော်ကပြောဆိုခဲ့ပါတယ်။ပြင်သစ်နိုင်ငံ Paris မြို့တော်မှာနိုဝင်ဘာလ13ရက်နေ့ကတိုက်ခိုက်မှုတွေကိုကျူးလွန်ခဲ့တဲ့အကြမ်းဖက်ကွန်ရက်အဖွဲ့ဟာဗြိတိန်နိုင်ငံကလူတချို့နဲ့ဆက်နွယ်မှုရှိလိမ့်မယ်လို့တန်တရားရှိတဲ့အကြောင်းအနောက်နိုင်ငံအစိုးရအရာရှိနှစ်ဦးကသတင်းမီဒီယာတွေကိုပြောဆိုခဲ့ပါတယ်။အစုလိုက်ပြုံလိုက်တပ်ဖြတ်မှုမှာအဓိကကြိုးကင်သူလို့စွပ်စွဲခံထားရတဲ့ IS အဖွဲ့ကစစ်သွေးကြွ Abdel Hamid Abou နဲ့ဗြိတိန်နိုင်ငံဗမေဟန်တဝိုက်ကလူတော်တော်များများဟာအဆက်အသွယ်ရှိမယ်လို့ယူဆရတဲ့အကြောင်းရဲရရှိရဲ့ပြောဆိုချက်တွေကိုကိုကပီတောက်ကြနေကထုတ်ပြန်တဲ့ Wall Street Journal မှာဖော်ပြထားပါတယ်
။တနင်္ဂနွေနေ့မနက်ခင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမနန္ဒာချန်ကြီးညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လွှင့်ရမှုကမရှာဖောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Jim Harmon ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။တနင်္ဂနွေနေ့ညနေပိုင်း6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.